Welcome to the Voice of America in Burmese.
မြန်မာပြည်သူဒေသများအားလုံးအတွက်ဘေးရန်ရေကူးရတဲ့မင်္ဂလာရှိသောနှစ်သစ်ဖြစ်ပါသည်ရှင်။မြို့အမေရိကန်တန်ကနေ2022ခုနှစ် January 1ရက်စနေညပိုင်းဒီလိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလင်းအစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးပါမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ယူဆနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမအလင်မကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ဟုတ်ကဲ့ကျွန်တော်ကတော့တမောင်သားမှာမင်္ဂလာရှိတော့နှစ်သက်ဖြစ်ပါစေ။ဒီကနေ့သတင်းတွေထဲမှာတော့ Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သက်ကူးကွဲတော့ကျင်းပဖို့ကန့်သတ်လျှော့ချလိုက်ကြပါတယ်။နေအောင်ကုန်တဲ့ကူကဒီမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့အကြောင်းကုလသမဂ္ဂသတင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တင်နိုလီဒေသကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြလိုက်ပါတယ်။အစရှိတဲ့သတင်းတွေနဲ့ထိတ်တန်းရောက်သတင်းတွေကိုကြားကြရမှာပါ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုတ်ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်ထဲမှာတော့လေးကစ်ကော်ဘတ်မှာစစ်ကောင်စီကလက်နက်ကြီးနဲ့ပြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီး
ညဉ့်ညဉ့်ပါလေပြောပြောရတဲ့အဓိကချက်တဲ့အရတားရည်ရတာဒီစပြေးနေရတဲ့အနေအထားအမြင်ကြက်တန်သွားနာတော့ဖို့ရှိတယ်လို့ပြောလို့ဒီလိုတော့စစ်ကောင်စီဘက်ကတော့တိကျတယ်ဆိုပြီးပြည်ညာလုံးလည်းတပြီးအကုန်လုံးဖုတ်ပြရမယ်ဒီကချက်အဲ့ဒ
ါနဲ့ KNU နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူတူပြောသွားတာပါဒီအကြောင်းပြည်သူကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါတခါမြန်မာဒီမိုကရေစီပြလဲထွန်းကားရေးမဟာဗျူဟာချမှတ်နိုင်မယ်ဥပဒေ NDAA ကိုအမေရိကန်သမ္မတလက်မှတ်ရေးထိုးတာအပါအဝင်2022ခုနှစ်ရဲ့နောက်ဆုံးအပတ်ထိပ်တန်းမြန်မာသတင်းတွေနဲ့2022ခုနှစ်ရဲ့အားကစားကဏ္ဍတွေစနေညတိုင်းတက်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုက်ကအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးမှာပါရှင
် Omicron မျိုးကွဲ virus ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သစ်ကူးပွဲတော့ကျင်းပဖို့ကိုကန့်သတ်လျှော့ချလိုက်ကြပါတယ်အမေရိကန်နိုင်ငံနယူးယောက်မြို့တော်ရဲ့နာမည်ကျော်နှစ်သစ်ကူးပွဲကိုကျင်းပခဲ့ပေမဲ့လူရောက်15,000ပဲတက်ခွင့်ပြုခဲ့တာပါလန်ဒန်မြို့ပါရီတိုချိုကွာလာလမ်ပူအစရှိတဲ့မြို့တော်တွေမှာပုံမှန်မီးရှို့မီးပန်းပြစ်လွတ်တာတွေကိုလည်းမလုပ်ခဲ့ကြတော့ပါဘူး။ဒါပေမဲ့ပြန်လည်ပြုပြင်နေရလို့2019ခုနှစ်ကလေးကရပ်ထားခဲ့ရတဲ့လန်ဒန်မြို့က Big Bang ခေါင်းဆောင်ကြီးကိုတစ်တစ်ကူတကောင်ရံမှာပထမဆုံးအချိန်ဖြစ်ပြန်ထိုးခဲ့ပါတယ်။ပြစ်တဲ့တန်ကပါရီမှာတော့အသက်17နှစ်အထက်လမ်းထွက်လျှောက်ကြသူဘယ်သူမှမခေါင်းစီတတ်ထားမယ်လို့အစိုးရကပြတ်ထန်းခဲ့ပါတယ်။ရုရှားမှာတော့သမ္မတဗလာဒီမာပူတင်ကရုပ်မြင်သံကြားကနေနိုင်ငံကိုစကားပြောအောင်မှာကိုဗစ်ကြောင့်အသက်ဆုံးရှုံးသွားသူတွေကိုဂုဏ်ပြုပြောကြားသွားပါတယ်။ဂျပန်နိုင်ငံမှာလည်းဝန်ကြီးချုပ်ဖူမီယိုကီရှိဒါက YouTube ပေါ်နေနိုင်ငံကိုနှုတ်ခွန်းဆက်စကားပြောကြားခဲ့ပါတယ်။ဒါပေမဲ့ဩစတြေးလျမှာတော့နှစ်တစ်ကူမီရှုမီပန်းတွေပစ်ပေါက်ခဲ့ပါတယ်။ထိုင်းနိုင်ငံလည်းအလားတူမီရှုမီပန်းပစ်ပေါက်ခဲ့တယ်လို့နှစ်တစ်ကူပွဲတော်ကျင်းပခွင့်ကိုလည်းပေးခဲ့ပါတယ်။ကိုဗစ်စတုထောက်လိုက်ကအမြင့်ဆုံးကိုရောက်ရှိသွားခဲ့ပြီးဖြစ်တာကြောင့်နှစ်တစ်ကူအကြိမ်ကြာမတိုင်မှာပဲတောင်အာဖရိကနိုင်ငံကညမထွက်ရမိတ်ကိုရုပ်သိမ်းပေးခဲ့ပါတယ်။နေအောင်ကုန်နှစ်သိကူးကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားတည်းရှိနေတဲ့ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလီနေစာကမြန်မာပြည်သူတွေကိုနှုတ်ခွန်းဆက်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အချက်အလက်တွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြစ်ရှင်းနိုင်မှုမျှော်လင့်ကြောင်းပြောကြားခဲ့တာပါမြန်မာရေးကိုဖြစ်ရှင်းမှုကြိုးစားတဲ့အခါမှာပြည်သူကပဲဥဆောင်တာဖြစ်ရပါမယ်ဖြစ်ရှင်းတဲ့အခါမှာလည်းပြည်သူတွေရဲ့ဆန္ဒမြန်မာလူ့လိုက်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်တွေလိုလာတဲ့စီးလုံးညီညွတ်မှုဒီမိုကရေစီတန်းတူအခွင့်အရေးတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမှုတွေကိုထင်ရှားမှုရှိစေရမှာဖြစ်တယ်လို့နှစ်တကူအချို့တောက်ကြနေကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာပြောဆိုသွားခဲ့တာပါကုလသမဂ္ဂလူသားချင်းဆိုင်ရာယုံခြာကတော့2021ခုနှစ်ဖေဖော်ဝါရီလမှာစစ်တကအနာသိမ်းပြီးတော့မြန်မာနိုင်ငံအခြေအနေဟာဆိုးရွားလာကြောင်းတစ်ကုံသုံးသက်ချက်အစည်းအဝေးမှာပေါ်ပြလိုက်ပါတယ်2022ခုနှစ်မာမြန်မာနိုင်ငံလူရည်ရဲ့တပွဲလောက်ဟာဆင်းရဲမွဲတေမှုနဲ့ကြုံရနိုင်ပြီး၄ဘုံဘုံလောက်ရှိတဲ့ခမန်းကျေလူပေါင်း၁၀လစ်တက်မှ၄တန်းလောက်ဟာလည်းစာနာမှုအထောက်ပံ့တွေလိုအပ်နိုင်တယ်လို့စီးရင်ခါစာကပြောလိုက်ပါတယ်။ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတလန်းပုံနှီးသွားပြီလို့ယူကရိန်းနိုင်ငံရေးတုံ့ပြန်တူတူကတောက်ကြလေးကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်အနောက်နိုင်ငံတွေကပိတ်ဆို့ရေးယူတာတွေကိုအာမခံဖို့အဆင်သင့်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းမျိုးတော့ KF အခြေစိုက်နိုင်ငံရေးတုံ့တက်သူပီချိုဘာကော့စကီကယူဆပါတယ်။ကြာတာပရိနေလုံကအမေရိကန်နဲ့ရုရှားသမ္မတနှစ်ဦးတနင်္လာဖုန်းနဲ့ပြောဆိုခဲ့ပြီးတဲ့အခါမှာသူကအခုလိုတုံ့တက်လိုက်တာပါ Ukraine sama Russia tadi tu mian cakap la le tu, pulu atletan pernah je mah, tambahan ukuru zakat juga jalan pernah. Russia dan Amerika ha, tandem aye ne pesu ye udah sih sural, lanyam ne jauh juga macam ne insai ni ada lu, tambah put Biden ga, tambah puding ubi juga jauh, mereka China ya si juga pernah. Tambah puding ada pesu ye umu tadi ha, nana ni jama lama sesam jalan kali melu, tadi pergi pernah. Ukraine ni dulu deh beroma wengwe mabiu sana iita deh kerikku ku Rusia kah lusin jauh sisin lene biar ta bi cipare, tapi Soviet nengah ni mana ni dulu asalnya deh bisi deh cara mahu Rusia kah lo mesti mahu Biden suaga eri tangsu cipu ku nama kamu, ni ku ku bi cini ni pada lo dek walau mah COVID 19 presida ni asyik sesi datu mana tangsi dua bi kagwe deh lo mah kuda tu mah 10 billion 2 billion lo jangan kena stuck tu corona virus ini ni tanah ga seni ni ga terbiar lagi barai. Kebetulan Omicron juga kusen ni je. Australia ni ga New South Wales pi ni mah, ni tu gunia ha, jiwa cama yang wanan tu je. Ni bounty ane secham ni tu mah, lalu niha tu niha pikir eh lo. Sydney Morning Herald dengan saji ga seni ni mah sulai barai. Ni tu gunia mah terusan dah, jenis sasa jiwa kisah tu, madam tersaat cium tu sih kebi me. COVID-19 ga tegu te dua barai lo, jiwa luna tu ye sese ye muncul ga, dengan saji ga jauh barai. Enya nengah maro seni nengah COVID potensi muat se, natau kunya konsen ngau si kebi Omicron bukado susu bang tanglia dosa uti si kebi lu cama ini tanaga jauh cawar eh, gece daga dat enya nengah lu itu cama itu awal si tu lu ya jauh barek niya.
Today, I'm going to go to the next one. 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 Lagi kalau tak buat dikini cini ko view itu ni dah, mai ini marga terin pibu tabarishun.
Kini bi ne, nyawri kaya ni maro, sekarang si tadi ne, kini muda lama nyawri tte, kini muda kawai tte, anu di lekukan pibu kawai tte, sara pukau tapu liha, zaman wala kaya ni mala tak buat sepi ni mala, tak buat kan ni dah si ne bi, di takan sebisa tu kah dari mayo dua be.
ปู่ตัวหลานนี่แหละสุบิเกียนอยู่နိုင်ငံใหญ่ฐานะပြောရေးဆိုခွင့်ရှိသူဖရိုးစောတော်นี่ကအခုလို့ပြောပါတယ်ကုလရတော့တိုက်ပွဲကတကယ်မှမပြဘူးလို့နားလေရတယ်ဘာလို့လဲဆိုတော့ဒီနေ့ကျွန်တော်ကြည့်တာဟုတ်ပါဘူးဗျာဒီနေ့ကျွန်တော်ပြောရရတာကသူကမလို့ပြောမှုကြတော့သူကခက်ပြီးမှာလေအခုဦးရအပြင်ကြတဲ့သူတော့ကျွန်တော်မကြောင်းဘူးတိုးလာလို့ကညာ
နှစ်ပတ်ကျော်ကြာလာပြီဖြစ်တဲ့နှစ်ပတ်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေးရက်ခန့်လေးရင်နဲ့ပုံကျဲတိုက်ခတ်မှုလုပ်ခဲ့ပါတယ်အမြောက်တင်တဲ့ပြစ်ခတ်မှုတွေကတော့နေ့စဉ်လိုလိုဖြစ်နေပါတယ်ဒီလိုမတည်ငြိမ်မှုတွေကြောင့်ပြည်သူတွေအတွက်ထိခိုက်မှုတွေရှိနေပြီးစစ်မှန်တဲ့ငြိမ်ငြိမ်ရေးလုပ်မယ်ဆိုရင်စစ်ကောင်စီဘက်ကတက်တည်ဆုတ်ခွာပေးဖို့လက်နက်ကြီးတွေန 问西都，不如说找你个表白嘞。
那个人没西有的，那人就那路啊，我过一地界了，西里边的。啊，比如讲，你这个人或者的，这个人没西进步，那我说你那一关呀，这个最好来送一下，啊，其他路啊，那来推路啊，那路不容易，那路啊，当路比较吧。哎，你家不是嘛？我说把路啊，没说，但是。要路在这里各种走嘛，就底下些啊，要那里宝马里面几台几台都连上，那几台都按路在跑。哎，这个路嘛，哎，要那里说就是建地压大的喏，就是我们路上正常人在那样子布置的路肯定都压的喏。年年一把的，只要有那些，底下些的哎，最想的就是说的压大的也是十几年的，你看还没遇到，我讲叫压干关了都不出点招，是有吧？我这个里边啊，我第三点，我这边路在大的，各种错别样的，就底下些啊，人们今年就讲中年的，就是路况不好，而且。啥都没做到，但咱这不要有这种丢脸。国外的心理他在罗旺的名下了。
谁告诉我个他？不就目前没有了耶？那他们那三那苦呢？你得过弄啥子干嘛咯？在山度拍几里步，年年一段水内南部，太可怜手臂受他吧嘞！年年一起难得的三百路来飙他吧嘞！大伯们，别看也是一路他嘞，但因那年年的八万，是该么贵三年年的八万， ဒီကောင်စီဘက်ကထိုးစစ်ဆင်နေတာတွေရှိနေတဲ့အတွက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ကဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့ပါတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီဇင်မာလာရဲမှာတော့စကိုင်းတိုင်းကလေးမျိုးကလက်ချောင်းကျေးပါသားတွေကြားပြည်နယ်ဖူးဆုံမျိုးနယ်ကဆက်ဆောင်ပြည်သူတွေဟာအစုလိုက်အပြုလိုက်မိရှုခံရတာတပ်ဖြတ်ခံရတာတွေရှိခဲ့ပါတယ် ကရင်ပြည်နယ်မှာတော့ကရင်ယူရဲ့တပ်မတစ်တပ်မငါတပ်မ၆ဆတဲ့တပ်မဟာဒီဒီမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေဟာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အတွက်ဒေသခံတချို့သေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်
မအေးမှာပြပြပေးခဲ့တဲ့လေးကီကောဘက်ကတိုက်ပွဲအခြေအနေပါအပတ်စဉ်ထုတ်လွှင့်ပေးနေကြဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တံကမ္ဘာအစီအစဉ်ကိုမကြခင်တင်ဆက်ပေးပါမယ်အခုတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပေးပါပါအပတ်စဉ်ထုတ်လွှင့်ပေးနေကြဒုအတန်းအစီအစဉ်အတွက်အစီအစဉ်အသစ်ထုတ်လွှင့်ပေးနေရခေတ္တရန်နာထားတာမို့ထုတ်လွှင့်ပြီးသားစောင့်မတစ်ခုကိုပြန်လည်ထုတ်လွှင့်ပေးလိုက်
မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဖတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်။အကြောင်းတွေကြာမြင့်စွာဖိတ်ထားတဲ့အချိန်မှာနိုင်ငံတဝမ်းကကလေးငယ်တွေနဲ့အမေတွေဟာ online လောင်းကစားကိန်းကိုဆွဲနေကြပါတယ်။ဒီဆောင်မကိုဒိုးတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Way West ကဆက်လက်တင်ဆက်ပေးသွားမှာပါ။
စာပင်ခန်းထဲရောက်နေရမယ့်အသက်14နှစ်အရွယ်မောင်ငယ်တယောက်အခုတော့ဖုန်းတစ်လုံးနဲ့အချိန်ပြည့်အလုပ်ရှုပ်နေပါတယ်။ညမျိုးမှာနေထိုင်တဲ့ကိုရန်ကျောင်းသားမောင်ငယ်ဟာအင်တာနက်အသုံးပြုပြီးငွေကြေးအလောင်းအစားလုပ်လို့ရတဲ့အွန်လိုင်းဂိမ်းကိုဆွဲဆွဲလန်းလန်းဖြစ်နေတာပါ။ခေတ်စည်းကြောင်းအရအွန်လိုင်းပေါ်ကငါးပစ်ဂိမ်း၊တစ်တီးဂိမ်း၊ဆလော့ဂိမ်းရှမ်းကိုမီအပါဝင်ငွေကြေးနဲ့လောင်းအစားလုပ်လို့ရတဲ့ဂိမ်းမျိုးမျိုးကလူငယ်လူရွယ်တွေကိုပြစ်မှတ်ထားဆွဲဆောင်နေပါတယ်။မောင်ငယ်က
live မှာ video တစ်ဖိုက်ကြည့်ရတယ်အဲကြောင်ညာဝဲခါက
ြ live မှာ video တစ်ဖိုက်ကြည့်လိုက်တာနဲ့ကြောင်ညာဝဲခါကြရင်အဲ့ဒါငါပိတ်ကိဆော့ဖို့ကြောင်ညာထိုးနေတာကိုတငယ်ချင်းတွေထဲမှာဆိုရင်အာလုံးနီးပါးဆော့နေကြတယ်။ကျွန်တော်တငယ်ချင်းရဲ့အတီထဲမှာဆိုရင်ဆော့နေတဲ့သူတွေရှိသေးတယ်
မောင်ငယ်လူပဲကြောင်းဖွင့်ချင်းကအတန်းဖော်တငယ်ချင်း6ဦးလဲလောင်းကစားဂိမ်းကိုခုံမင်စွာဆော့နေကြတယ်လို့ဆိုပါတယ်။အသက်10နှစ်ရှိငါးတန်းကျောင်းသားမောင်သူရဆိုကတော့
ကိုလာကြည့်ပြီနဲ့ကြားလာ
ကိုရင်းဆော့နေတာကြည့်ပြီးဆော့တက်သွားတာတက်သွားတော့ပေးဆော့တာအခုဒီဖုန်းနဲ့ဆော့နေတုန်းပဲ
ကိုဘေးကပ်ပြီးကြောင်းစာတင်ကျောင်းတွေပိတ်ထားချိန်ငွေကြေးတက်နိုင်တဲ့မိဘတွေကonline စာသင်ကျောင်းတွေကိုပိုင်ဆရာမတွေနဲ့မိမိတို့သားသမီးကိုပညာသင်ပေးတာတွေရှိပေမဲ့အခြေခံလူတန်းစားလက်လုံလက်စားမိသားစုကမွေးဖွားလာတဲ့ကလေးတွေအတွက်ကပညာရေးအတွက်ထူးထူးခြားခြားလှူဆောင်နေရတာမရှိပါဘူးတချို့လူငယ်တွေကထိုင်းနိုင်ငံရဲ့လောင်းကစားတစ်မျိုးဖြစ်တဲ့နှလုံးထီသုံးလုံးထီဖက်ကိုစိတ်ဝင်စားကြပြီးတချို့ကတော့ဤပညာအသုံးပြုကစားရတဲ့လောင်းကစားဂိမ်းတွေစီရောက်သွားကြပါတယ်နိုဝင်ဘာလတရက်နေ့မှာတော့တနိုင်ငံလုံးမှာရှိတဲ့ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်။ဒါပေမဲ့စစ်ကောင်စီလက်အောက်ကပညာရေးစနစ်ကိုမယုံကြည်တဲ့ကလေးတွေကကြားမသွားကြပါဘူး။ရလတ်အနေနဲ့ကတော့မောင်ငယ်အပါအဝင်သူတငယ်ချင်းတွေကအွန်လိုင်းဂိမ်းတွေပေါ်မှာအချိန်ကုန်နေကြတော့မှာမြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မူဟာကိုဟင်းထက်က
ကိုဗစ်နဲ့အတူခုစဉ်ကျွန်တော်တို့ဆီလာနာပင်မှုဖြစ်တယ်ပေါ့ကျွန်တော်ဒီကိုဗစ်နဲ့အတူကျွန်တော်တို့ဒီကျောင်းသားလူငယ်တွေအထူးသဖြင့်ဒီ10ရက်အရွယ်ဆို15 16တက္ကသိုလ်စတဲ့ကကစပေါ့16အရွယ်တွေပေါ့လေအများစုပေါ့ကျွန်တော်ဒီအရွယ်တွေမှာကျွန်တော်တို့ကျောင်းတက်ခွင့်တွေစောရှောင်းနေအထူးသဖြင့်သူတို့ရဲ့ဒီပညာသင်ကြားခွင့်တွေနဲ့သူတို့ရဲ့ဘဝရှိရေးအတွက်အဲသူတို့ဒီလောလောဆယ်အသင်မှုကိုခွင့်လန်းနေသူတို့စောရှောင်းကြတယ်ပေါ့
ရင်းမြို့မှာအရင်ကမရှိခဲ့တဲ့ online လောင်းကစားဂိမ်းကုစလေဆိုင်တွေဟာဖေဖော်ဝါရီလဆရာနာသိမ့်ပြီးတဲ့နောက်အစီအစီပေါ်ပေါက်လာပါတယ်။အွန်လိုင်းဂိမ်းဆော့ဖို့အတွက်ဂိမ်းကိုယ်စားလှယ်တွေကမြို့ထဲလမ်းတွေရောရပ်ကွက်လမ်းတွေပါမကြမ်းဆိုင်ပုတ်တင်ပြီးပေါ်တင်တင်လုပ်ကင်နေကြတာပါ။အွန်လိုင်းကနေလောင်းကစားလုပ်ရမှာအွန်လိုင်းငွေပေးချေမှုတွေကတဆင့်ငွေသွင်းငွေထုတ်လုပ်ကြသလိုဂိမ်းကိုယ်စားလှယ်တွေစီကနေကိုယ်တိုင်ငွေသွင်းငွေထုတ်လုပ်ပြီးအလောင်းအစားလုပ်ကြတာဖြစ်ပါတယ်။ဂိမ်းတွေကိုဆော့တဲ့အခါမှာဂိမ်းကိုယ်စားလှယ်စီမှာအ ਨੇ စုံငွေ1000ကျပ်ထည့်ကစားရတာဖြစ်ပြီးဂိမ်းထဲမှာတော့အ ਨੇ စုံငွေကျပ်50ရှိုံနဲ့ဆော့လို့ရပါတယ်။အ ခုလို့ online သုံးပြီးလာကစားလုပ်လို့ရတဲ့ခင်းတွေကျေပြန့်လာကြောင်းကျောင်းနေရွယ်လူငယ်လူရွယ်တွေဒါမကဝင်းစာရေးအတွက်အသက်မူဝမ်းကြောင်းလုပ်နေတဲ့လူငယ်တွေလည်း online game တော်ထဲမှာနှိမ့်ညွတ်နေကြပါတယ်ဒီထဲမှာကောင်းရရောင်းအလုပ်လုပ်နေတဲ့ကိုမိုးဝေထွန်းတယောက်လည်းပါဝင်ဖြစ်ပါတယ
်တယောက်တယောက်ဟာဟိုတယောက်စီကနေစပြီးတယောက်စီကနေစဟိုဟာကျောင်းကစားပြောက်သွားတာပေါ့ဟိုကျောင်းမလူများကစားနေတာကြည့်ပြီးတော့ကွာကိုယ်လည်းကစားချက်စိတ်ပေါက်သွားတာပေါ့သူနိုင်ငံကြည့်တော့ကိုလည်းလည်းဆက်ကြည့်ဦးမယ်ဆိုတော့ပုံရံမျိုးနဲ့လောက်လိုက်တာပါ
online ပေါ်ကအလောက်စားလုပ်တဲ့ငွေသမာနာကလည်းကြက်တောင်းကနန်းကနေတင်းရာချီအထိအနိုင်ရှုံရှိပါတယ် online လောက်ကစားနီးခေတ်စားလာတာနဲ့ပတ်သက်ပြီးရေလုံငန်းရှင်တူဖြစ်သူဦးစိုးဦးက
စပယ်ကလာခင်းနေဆိုတော့စပယ်ဟာတောင်းကလေးကတော့ဂိတ်ကိုစစများများတော့ဆောင်းကြပေါ့အခုတို့တသမိလာမှာအခုတဂိတ်ကိုဆောင်းကြပါ
ကျောင်းပိတဲ့ကံလာလည်းဖြစ်နေတော့ခေးကိုစွစွမြဲမြဲဆွနေကြတာပေါ့တို့တော်မင်းတွေတောင်ဒီခေးကိုဆွနေကြတယ်လူကြီးတွေမသိပေမဲ့သူတို့ကတော့ဒီခေးကိုအဓိကအာရုံရှိနေတယ်ကျောင်းဆောင်တွေတောင်မှပြောရမယ်ဆိုရင်အာရုံစိုက်မှုအနေရပါပေါ့ဒီနေထိုင်နေဆိုရင်အခုကျောင်းတက်တောင်မှဒီခေးကိုမဆွလို့ပဲဆက်လို့နေမယ်ဆိုရင်ပြည်ရန်ရေးကိုနှောင့်ယှက်ဖြစ်နေတယ
်ဒီလောင်းကစားနေကမြို့ပြလူလူတန်းစားတွေအပြင်ကြီးလက်နေသူတွေကိုပါဆွဲဆောင်နေပါတယ်ရိတ်ခရိုင်ထဲမှာရှိတဲ့တပွက်ကြီးရအုပ်စုပည်တောင်ကြီးရကအသက်23နှစ်ရှိတဲ့ကိုရန်အေးလဲအွန်လိုင်းလောင်းကစားဂိမ်းဆွဲဆွဲလန်းလန်းကစားခဲ့သူတယောက်ပါသူအပါဝင်ပည်တောင်ရကလူငယ်တွေဟာအွန်လိုင်းဂိမ်းကြောင့်ငွေကြီးဆုံးရှုံးတာတွေရှိနေတယ်လို့အလုပ်အကိုင်တွေကပြက်နေရတယ်လို့ဆိုပါတယ်ကိုရန်အေးက
ဟုတ်တာဒီနိုင်ကိုတော့ပုတ်ပါတော့ပုတ်တာတည်းလေတော့ပထမတော့ကြက်ထရာချာကြောလို့ငါနမလာဆိုကျဲ ਉਹ
အခုဂိမ်းဝင်ကမနိုင်တော့ဘူးရှုံးတာများတယ်သုံးလေးသောင်းနိုင်လဲပြန်ရှုံးတာပဲတသိခွဲအထိနိုင်ဘူးလေပြန်ရှုံးတာပဲဇော်မဆူလူငယ်တော်တော်များများဆောင်နေကြတာသိမ့်ချီပြီးဆုံးနေကြတာတချို့ဆိုဖိုးပေါင်ပြီးဆော့နေကြတုံးပဲ
ဒီလိုမျိုးမြို့နေလူဒန်းစာရောကျေးလက်နေလူဒန်းစာတွေပါonline လောင်းကစားဂိမ်းကစားလာအောင် Facebook လိုလူမှုကွန်ရက်တွေကတဆင့်ဆွဲဆောင်နေတာဖြစ်တယ်လို့မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မှုဟာကိုဟိန်ထက်ကဆိုပါတယ
်ဒီနှစ်ပတ်တစ်ကနေကတော့ဒီလူငယ်ရေးရာထဲမှာခဏခင်မှာဆိုရင်ကျွန်တော်တို့ဒီ social media ပေါ့လေသူတိ Facebook လိုဟာမျိုးပေါ့ဆိုတော့ Facebook ရဲ့လွှမ်းမိုးမှုတွေကလူငယ်တွေမှာအင်တာမတ်တယောက်မှုရှိတယ်ပေါ့အဲ့တော့နှစ်ပတ်တစ်ကျွန်တော်တို့လုပ်နိုင်တဲ့ဟာတွေရှိတယ်အဲသူတို့ဒီကျွန်တော်တို့ဒီ social influencer တွေဖြစ်တဲ့ဥပမာထားလိုက်ပြောကျွန်တော်တို့ live page တွေဖြစ်တဲ့ဟာသားတွေရိုက်နေတဲ့သူတွေရှိတယ်အဲ့လိုမျိုးတွေပေါ့ဆိုတော့အဲ့လိုမျိုးဒီ social influencer တွေရဲ့ဒီသူတို့ရဲ့ဒီ Facebook like page တွေကနေတစ်စိအဲခုနပြောတဲ့ဒီ online လောင်းကစားဂိမ်းတွေကသူတို့ဘဝတွေကိုနေချင်းညချင်းကြောင်းလဲစေတယ်နေချင်းညချင်းချမ်းသာလာစေဆိုတဲ့ဒီသူတို့ရဲ့ဒီအကျိုးစီးပွားအတွက်ပဲရှိရတဲ့ဒီဟိုဟာပေါ့လေဒီကျင်းညာမျိုးတွေကိုကျွန်တော်တို့နံပါတ်1အရင်ဟိုတိုက်ဖြတ်ဖို့လိုအပ်တယ်လို့ယူဆတယ်
အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့2019ခုနှစ်လောင်းကစားဥပဒေအရဆိုရင်အွန်လိုင်းလောင်းကစားဂိမ်းတွေဟာတရားမဝင်ပါဘူးဒါပေမဲ့ထိရောက်စွာဟန်တားနိုင်ခြင်းမရှိတာကြောင့်အွန်လိုင်းလောင်းကစားဂိမ်းတွေဟာပြည်သူတွေကြားထဲတစိမ့်စိမ့်ထိုးဖောက်ဝင်ရောက်လာတာဖြစ်ပါတယ်လူမှုကွန်ရက်ပေါ်မှာဂိမ်းကစားဖို့ဆွဲဆောင်တာတွေများပြားလွန်တဲ့အတွက်ဂိမ်းကြင်ညာနေသူတွေအနေနဲ့ကောင်းတာတွေကတော့မရည်ပဲဂိမ်းကြောက်ဖြစ်နိုင်တဲ့ဆိုးကျိုးတွေကိုပါထည့်သွင်းကြင်ညာတင့်တယ်လို့အကြံပြုမှုတွေလည်းရှိနေပါတယ်တရုတ်နိုင်ငံမှာတော့အခုလိုအွန်လိုင်းဂိမ်းတွေကိုအသက်18နှစ်အောက်ကလေးတွေကတောက်ကြနေစနေတနင်္ဂနွေနေ့တွေမှာတနာရီစီတာကစားခိုင်းပြီးကျောင်းဖွင့်ရက်တွေမှာကစားဖို့တားမြစ်ထားပါတယ်မြန်မာနိုင်ငံလူငယ်ရေးရာကော်မတီတွဲဖက်တွင်ရင်မှုဟောင်းကုဟိန်ထက်ကတော့ဒီလိုအမြင့်တွယ်လာနေတဲ့အွန်လိုင်းလမ်းကစားဂိမ်းကစားသူတွေရော့နေလာအောင်တိပညာပေးတာတွေလုပ်တင်တယ်လို့ဆိုပါတယ
်ဒီဘက်ကတော့ဒီဟိုနိုင်ငံရေးရဟိုခဏချင်းမှာတော့အားလုံးအသိရတဲ့အတိုင်းပဲအခုဆောင်မှုဆိုတဲ့ဟာမျိုးကြတော့အခက်အခဲတွေစိတ်ခေါ်မှုတွေရှိတယ်အဲ့တော့ဒီ social influencer တွေပဲခုနလိုမျိုးပေါ့လေဒီဟို online လောကစားတွေကြီးညာမကြီးညာတဲ့ဟာမျိုးတွေပေါ့လေဒီလိုမျိုးဟိုဟာတွေကပဲပြန်ပြီးတော့ဒါမျိုးတွေကိုကျွန်တော်တို့မတင်ဖို့မလုပ်ဖို့သူတစ်ပြစ်ဒီ misinfo တွေကိုလူငယ်တွေစီကိုမဖြတ်ဖို့ဆိုတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒါချီချီရောက်ရောက်ဟိုဒီဂျန်ပီယံအွန်လိုင်းကမ်ပိန်းပုံစံမျိုးတွေကျွန်တော်တို့လုပ်နိုင်တော့ဒီတက်ရောက်မှုကတော့အင်တာမှာကျွန်တော်တို့အားရှိသွားလိမ့်မယ်လို့ယူဆတယ်
ခု
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းဒေါ်သားတွေတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့စနေနေ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Democracy လူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။တောင်အာဖရိကရဲ့လူ့ခွင့်ရင်းနဲ့ဒီမိုကရေစီလှုပ်ရှားမှုမှာ M Plan လို့တည်ထားတဲ့မန်ဒဲလာအစီအစဉ်ဟာအရေးပါတဲ့အခမ်းအနားကပါဝင်ခဲ့ပါတယ်။နှစ်သစ်အချိန်အခါမှာအပြောင်းအလဲအတွက်ဘာလုပ်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့အခါတောင်အာဖရိကကအပြောင်းအလဲဟာစဉ်းစားရတဲ့အကြောင်းတစ်ရပ်ဖြစ်မှာပါ။ဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ကြိုင်ကမ္ဘာအစီအစဉ်မှာမန်ဒဲလာကိုစဉ်းစားခဲ့ကြတဲ့အစီအစဉ်အကြောင်းလေးကိုဒေါက်တာမျိုးနိုင်ရဲ့ဥတည်မောင်သားတို့ကဝင်းမြပေးလိုက်ပါတယ်ရှင်။
နှစ်သက်ဖြစ်ပါစေလို့ဆုတောင်းလိုက်ပါတယ်။နှစ်သက်မှာနေဟောင်းတဲ့သူဆောင်ရွက်ကြမဲ့ဆုံးဖြတ်ချက်အသစ်တွေကိုချမှတ်လည်ရှိကြပါတယ်။ရွေချက်ကတော့အပြောင်းလဲဖြစ်ကြပါဦးပါမယ်။အပြောင်းလဲမှာအချက်၃ချက်ကအဓိကပါဝင်တယ်လို့ဆိုပါတယ်။ပထမချက်ကတော့ vision လို့အိမ့်လိုက်လို့ပြောတဲ့အနာဂတ်အမြင်ပါ။ဒုတိယကတော့လက်ရှိအခြေအနေပေါ်မှာပြည့်နေမှုပါ။အင်္ဂလိပ်လိုတော့ dissatisfaction လို့ဆိုပါတယ်။တတိယကတော့ကိုယ်ဘာတွေလုပ်မယ်ဆိုတော့စီမံကိန်းဒါမှမဟုတ်အစီအစဉ် plan ဖြစ်ပါတယ်။အဲ့ဒီအဓိကအချက်၃ချက်ဟာအခုကနေတာတဲ့ပိုအားကောင်းလို့ရှိရင်အပြောင်းလဲကဖြစ်တယ်လို့ဆိုပါတယ်။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းကတော့တီဆိုတဲ့ plan အစီအစဉ်ဒါမှမဟုတ်စီမံကိန်းအကြောင်းဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကသားရောင်ခွဲခြားမှုစန့်ကျင်ရေးကိုလှုပ်ရှားခဲ့တဲ့အခါမှာအရေးကြီးတဲ့အစီအစဉ်တစ်ခုကတော့ M plan တို့ခေါ်တဲ့ Mandela Plan ပါပဲ။ဒီကနေ့အဲ့ဒီ Mandela စင်ကိုဆွေးနွေးပေးမဲ့သူကတော့ဒေါက်တာမျိုးနိုင်ဖြစ်ပါတယ်။မျိုးနိုင်ဟာတောင်အာဖရိကကနေပါတီဘူဘွဲ့ကိုရခဲ့တဲ့သူတယောက်ပါ။ဆိုတော့မင်္ဂလာပါကိုမျိုးနိုင်
။ဟုတ်ကဲ့ဆရာဟုတ်ကဲ့မင်္ဂလာပါဆရာ
။ပထမအဦးဆုံးအဲ့ဒီ Mandela Season ဆိုတာဘာလဲဆိုတာလေးနဲ့စတဲ့ကြအောင်ညာ
။သူတို့ခေါ်တာတော့ M Plan ခေါ်တာပါဆရာ။ ANC ကတော့ဒါ Mandela Plan လို့သူတို့ကတော့သတ်မှတ်တယ်။ဒါပေမဲ့အခြားပါတီဝင်တွေဥပမာ Pan African Congress ရှိသေးတယ်သူတို့မှာသူတို့ကြတော့အဲ့ကြတော့ဒါ M ဟာသူတို့ရဲ့ခေါင်းဆောင် M တာကိုပြောတယ်သူတို့ကသူကလူကိုညင်းကြပါတယ်ဆရာအမှန်အဲ့ဒီကောင်က1952မှာစပြီးတော့ဆွဲတယ်ဒါပေမဲ့ Mandela စမဆွဲခင်လေကဒါလို့ကိုလူရယ်ဆိုရဲဟောခေါင်းဆောင်တွေကသိနေကြပြီသူတို့
ချင်း idea တွေနဲ့သိနေကြပြီဆိုပါတော့
ဟုတ်ကဲ့သိနေကြပြီဆရာသိနေကြပြီမဲ့တိတိချာချာသူတို့ကမဆွဲပြစ်ဘူးမဆွဲပြစ်တော့အဲ့1952ဒီစင်မှာကြတော့မှ ANC ကနေပြီးတော့မန်ဒဲလာကိုဒါဆွဲပါဆိုသူတာဝန်ပေးလိုက်တာအဲ့တော့မှသူကမှရှင်းမှရှိတဲ့ဒီသဘောတရားတွေကိုတကယ်အကောင့်ထဲဖော်လို့ရအောင်ဆိုပြီးတော့သူကစဆွဲတာလို့ဆီတယ်3-4လကြာတယ်ပြောပ
ါဆိုတော့ကိုပြောနိုင်ပြောသွားခဲ့တဲ့ ANC ဆိုတော့အရှေ့အဖြစ်ဆိုရင်တော့ Africa National Congress ပေါ့နော်ဆိုတော့ကျွန်တော်တို့အဲတမိုင်းကြောင်းလေးနဲ့အနေငယ်လောက်အဲပြောပြပါလားဗျဟု
တ်ကဲ့ဆရာဒီနက်တင်မန်နဲ့တော့ဒီအိုလီဗာတန်ဘိုးတို့စပြီးနေရာရလာတဲ့ကသူတို့တူရှာမှုကြပုံမြင်လာတယ်ပြောတယ်ဆရာတူရှာမှုတွေပို့လုလာတယ်လူတွေပို့စီးယုံလာတယ်သူတို့ကဒီတိုင်းလုံးလုံးမဖြစ်တော့ဘူးငါတို့ဒီချက်ပို့ပြီးပြင်မှဖြစ်မယ်ဆိုပြီးတော့သူတူရှာမှုတွေလုလာတော့ရင်းကသူတို့ကိုရန်ရှာလာတယ်ဒီအောက်ရောက်သွားတဲ့ခါကျရင်ဒီနည်းနဲ့လုံးလုံးမရတော့အဲ့တော့ငါတို့ပြင်ဆင်ရမယ်ဆိုပြီးတော့အာနက်တင်မန်နဲ့တော့တောင်းပြီးတော့သူကစပြီးရှိတော့ဆရာအဲ့ဒီ plan ကိုစရည်ပါဟု
တ်တယ်အဆက်တစ်ဆင့်မှာအချိန်နေတရက်မှာလက်နက်ကင်ဒေါ်လာရေးလုံးတင်လားမလုံးတင်လားဆိုတော့ရင်းခုန်ဆွေးနွေးချက်ပေါ့နော်ဆိုတော့လက်နက်ကင်ဒေါ်လာရေးလုံးမယ်ဆိုတော့ဘက်ကို ANC ကတိတ်ထုတ်ခဲ့တယ်အဲ့ဒီလိုများဖြစ်လို့ရှိရင်အစိုးရကပါတီတွေကိုဖျက်သိမ်းလိုက်ပါပဲအဲ့ဒီအခါမှာပါလုံးမလဲဆိုတော့အစီအစဉ်တစ်ခုပေါ့နော်ဆိုတော့အဲ့ဒီရဲ့အသေးစိတ်လေးတွေကိုကျွန်တော်တို့နည်းနည်းကျွန်တော်တို့ဆွေးနွေးကြအောင်ဗျနော်ဟု
တ်ကဲ့ဆရာဟုတ်ကဲ့
ခုမှကျွန်တော်ထင်တယ်implement မှာအခြေခံမှုရှိတယ်အဲ့ဒီအကြောင်းလေးလည်းပြောပြအောင
်ဟုတ်ကဲ့ဟုတ်ကဲ့ဆရာရှိတယ်ဆရာသူဒီအခြေခံမှု၄ချက်သူကချထားတယ်ဟိုကခေါ်တာပေါ့အဲ့ဒီ၄ချက်ကိုချပြီးတော့မှဒီ plan ကိုဆွဲထားတာနောက်တစ်ခါပါလဲဆိုတော့ခုနပြောသလိုပဲဒီ national level လောက်လို့မရောက်ခင်ကဒီ ANC ရဲ့လှုပ်ရှားမှုကမထီရောက်ဘူးဒီ party ဖွဲ့စည်းပုံကလည်းဟိုကတိတ်မချစ်လက်ဘူးမခိုင်ခံ့ဘူးအဲ့တော့ national level လောက်မှဟိုငါတို့တခြားစနစ်ကြလုံးဝဖြစ်နေဆိုဒီ mechanism ကိုစပြီးတော့သူတို့အားကောင်းအောင်လုပ်တာနံပါတ်1ပါဆရာနံပါတ်2ကျတော့သူကတနိုင်ငံလုံးမှာရှိတော့ဒီဆုံးဖြတ်ချက်တွေဟာသူတို့ Gong dong man, look at some chat here. Oh, out you yaw. Blue nina yaw look. Ah, nyalem yam, and yale kiam was. Now, be the outchia, you be a sanaule, a boy be beer. I look, the channel was here, communication channel you are blue gong alone, and then walking me to lumen. I did number never say. The number don't yaw, the way the fuzzy bone you, party fuzzy bone you, the net jama to the poem as you know. ဘယ်လိုလုပ်လဲဆိုတော့ဒီလူခန္ဓာကိုယ်ကခြေဆဲလေးပုံစံမျိုးဒီဆဲအဖွဲ့လေးတွေကိုဒီလမ်းကြီးမှာဖွဲ့မယ်ဒီလမ်းကြီးဆဲလေးကိုပေါင်းပြီးတော့လုပ်စုံလေးဖွဲ့ပြီးတော့ရက်ကွက်ဖွဲ့အဲအဲ့လိုပြီးတော့ branch ဒီနော်ကတော့ဒီ ANC မှာ branch
ဒီဒီဒီဆိုတာဒီအာဖရိကန်လူမျိုးတွေအမဲတွေကဒီပါတီနဲ့တွဲစည်းအောင်ပို့ပြီးတော့တွဲစည်းအောင်လဲသူလုပ်မယ်ဆိုတော့သူအဲ့ဒီဒီမူလေးချက်နဲ့စပြီးလုပ်တယ်ပေါ့ဆရာလေဒီမူလေးချက်နဲ့စလုပ်တော့ဒီမှာဒါကိုဘယ်လိုလုပ်ကြမလဲဆိုတော့အကောင်အထည်ဖော်တာတွေလက်ရှိပါတယ်ဆရာကျွန်တော်အများပြတော့မဟုတ်ပါဘူးเนาะအ ਨੇ ချင်းပတ်ဘူးခဲ့တဲ့အချိန်မှာအဲ့ဒီလိုပြင်ဆင်ကြတဲ့အချိန် အကြောင်းသားတမကတွေလို့တမကတွေမှာနော်မိမိပါတီဝင်တွေကပါတီနေပေါ်မှာခြံထားရဖို့အတွက်သူတို့ခွဲခြားလိုက်တာတွေလောက်ကြတယ်ဒီလိုကြားမှုပါတယ်ဆိုတော့အဲ့ဒီလောက်ပုတ်ကြိုက်ပေါ်အသေးစိတ်လေးတွေလည်းအဲဘုရားနိုင်နည်းနည်းလေ
းဟုတ်
တယ်ဒီကြားတော့ကျွန်တော်ချင်းပြောင်းပါဟုတ
်ကဲ့ဟုတ်ကဲ့ဆရာခုနပြောတယ်ဒီမူကြီးလေးချက်ပေါ့ဒီဒီအချိန်ကမူကြီးလေးချက်ကိုအကောင့်ထဲပို့ဖို့ဆိုပြီးတော့သူပရမိုးဆက်လိုက်တာခုနပြောတယ်အဖွဲလေးတွေကိုတိကျပြန်ဖွဲ့သူကအဲ့တော့လမ်းလေးမှာစပြီးတော့သူကဆဲအဖွဲလေးစဖွဲ့တယ်ဆရာတလမ်းကိုဆဲတခုသူကအိမ်သူတို့စီကလမ်းနေရတော့ကျင်းနေဆရာသူကဆဲဆဲရောက်ပဲရှိတော့ဆဲရင်ရှိရင်ဆဲတခုဆဲရင်တစ်ပူသွားရင်ကြတော့သူကနောက်တော့ဆဲပူသွားတော့ဆရာနောက်အဲ့ဒီမှာသူကဆဲစတီးဝတ်ဆိုတာရှိတယ်စတီးဝတ်ဆိုတာဦးစီးဝတ်ဆရာဒီလူကြီးဦးဆောင်လေးပြောက်ခံနေတာအဲ့ဒီ sensitive was sensitive work ခံနေလူကသူကတော့အဓိကပဲဒီ Nelson Mandela ရေးတဲ့ plan ထဲမှာဆိုရင်ဒီလူတွေကတကယ်သူတို့ခေါ်တော့ lynchpin ခေါ်တော့ဆရာတကယ်အခရာပဲဒီဦးစီးတွေကသူကလူတွေနဲ့တွေ့တယ်တင်းလူတွေကသူကလစ်လာတယ်လစ်လာတယ်သူအဖွဲ့သူ့လမ်းနဲ့ပတ်သက်တာကိုသူကသိအောင်လုပ်ရတာသူတောင်းတယ်ဒီလမ်းထဲမှာဘယ်နှယောက်ရှိတယ်ဘယ်လူတွေကဘယ်လိုလူမျိုးဘယ်သူကတည်င်းပေးပါသူသိအောင်လုပ်ရတယ်ပြီးရင်နောက်တစ်ခုကျတော့သူကတင်နှန်းပေးရတယ်ဆရာသူကအသက်ရှင်တင်နှန်းပေးတယ်
ဟုတ်ဘယ်လိုပြောရလဲဗ
ျဟိုနိုင်ငံရေးတင်တန်းတွေပေါ့ဆရာဒီအခြေခံပထမတော့အခြေခံတင်တန်းဒီနိုင်ငံရေးတင်တန်းတွေကိုသူတို့ပါတီဝင်တွေလည်းပြီးတယ်လူငယ်တွေလည်းပြီးတယ်ဒါအိမ်မှာလည်းပြီးတာခုနကပြောတဲ့ဆဲအိမ်ကြီးမှာပြီးတာနောက်ပြီးတော့ကျွန်တော်ပြောလို့ခုနကကြံသွားတာဆဲတွေကိုသူကထပ်ပြီးတော့ပေါင်းပြီးတော့ဟိုဆဲ80ဆိုရင်သူက1 zone ဆိုတော့ zone တစ်ခုတစ်ခုထပ်ဖွဲ့တယ်ဆရာအဲ့ဒီ zone မှာခေါင်းဆောင်တယောက်တက်ရှိတယ်အဲ့ဒီ zone ပြီးတော့မှအဲ့ဒီ zone တွေကိုချဲ့ပြီးတော့သူတို့ပြောတော့4 zone လောက်ဆိုရင်အဲ့ဒါ what ကျတော့ဆရာ what ဆိုတာရက်ွက်ပေါ့ရက်ွက်အဖွဲတစ်ခွဲဖြစ်တယ်အဖွဲပြီးတော့မှနောက်အဲ့အဖွဲတို့ test ချိတ်ပြီးတော့မှတောင်းချစ်တွေဖြစ်သွားတောင်းချစ်မျိုးနယ်လေးဖြစ်မျိုးနယ်အဖွဲလေးဖြစ်သွားမျိုးနယ်ပြီးတော့မှသူကခုနပြောတဲ့ဟိုတိုင်းပြည်နယ်တိုင်းအဖွဲသူတို့က province ခေါ်တာပေါ့ဆရာကျွန်တော်ဒီမှာ state and region သူတို့က province ခေါ်တော့အဲ့အဖွဲကိုသူချိတ်ဆက်တယ်အဲ့တော့တတိယစီးစင်းကအဲ့လိုသွားတယ်ဆရာခုနပြောဆိုတော့တင်နှက်ချက်ပြီးတယ်ဆရာတင်နှက်ချက်ပြီးတော့တင်နာမှာဘာတွေတင်လဲဆိုတော့တင်တဲ့နေရာတူတူလဲဆရာတနင်္ဂနွေနဲ့တနင်္ဂနွေပြီးတာတွေကဇပုံငန်းနဲ့ပဲတဲ့အဲ့ဒီရောက်ဘယ်သူကလာလဲဆိုတော့ခုနပြောတဲ့ပြည်နယ်တိုင်းကလာတာပေါ့ပြည်နယ်နဲ့တိုင်းဒီ province တွေကလာတယ်ပြောတယ်နန်ဆယ်မန်ဒဲလာကိုကိုယ်တိုင်တော့တင်တင်သေးတယ်အညနေမှာတင်တာညနေပိုင်းမှာလှုပ်ဝက်ပဲတင်တယ်အိမ်ကြီးမှာလောကကြီးကြောင့်ကဘာကြီးကြောင့်ဒီသမိုင်းကြောင့်ပေါ့ဆရာစနစ်တွေသူတို့တင်သေးတယ်ပြီးတော့ African လူမျိုးတွေကိုဒီလူကြီးကဘယ်လိုအုပ်ချုပ်နေလဲဆိုတော့သူတင်သေးတယ်ပြီးတော့ငါတို့ဘာလို့တော်ရံလို့လို့လေငါတို့ရဲ့အခွင့်အရေးလို့ရအောင်ဘယ်လိုတိုက်ရမလဲဒါတွေကိုသူတို့တင်နေရစီ
ဆိုတော့ကိုမျိုးနိုင်ပြောတဲ့အချက်ဆိုလို့ရှိရင်เนาะကျွန်တော်တို့
ဟုတ်ကဲ့
ဒီ cell count ဆောင်နေရတယောက်နဲ့တယောက်တိကျမှလည်းတိမယ်တရားခွင့်နဲ့တရားခွင့်တိမှာတိမယ်မိမိ cell ထဲမှာဘယ်လိုပါတယ်ဆိုတာလည်း sensitive ဒီမှာတိမယ်ညာသောအဖြစ်တော့အများလိုက်သွားတာတဲ့ down light ဆက်ဆံရင်းနဲ့သွားတဲ့အတွက်ကြောင့်အကျဆုံးနေလေကိုပြီး net တက်တယ်လို့ကျွန်တော်တို့ဖိုးပါတယ
်ဟုတ်ကဲ့ဆရာ
ဒီ employee ရဲ့အားနဲ့ချက်အားကောင်းချက်ပေါ့
ဟုတ်ကဲ့
ဒါလေးလေကိုမျိုးနိုင်ချက်ကျော
်အဲ့တော့ဒီ employee ဆဆွဲတော့ဆရာဒီ employee ရဲ့အဓိကဦးတည်ချက်ကငါတို့ဒီ ANC ကိုဒီမတရားသိမ်းချိန်လိုက်ရင်ငါတို့မီးရောက်ရောက်သွားမယ် ทำไมยังไม่ยอมตีกูเสียงานนั้นเนี่ยจังหวะตัวเตี้ยวเงินเลิกช้าลุยยาดีไอ้ดอกไอ้ดอกลูเรียสิ่งมึงเหล่าตัวเดียวอะไรก็อ่านเฉยๆก็ลูเรียถ้ามันรู้ตัวตัวเช่นนี้ชุดเงียบเลยอะแล้วคุยจ้าดอกชุดปาร์ตี้เงียบมันใจจะอุบัติเหตุบางทีเราจะปาร์ตี้ชุดใหญ่หูอาบังว่าสิชุดที่เงียบเลยไปหาตัวเองชุดใหญ่หูปาร์ตี้อะตีไปเดี๋ยวจะมีพี่นี่ดอกตีอามาตีจ้าอุบัติแล้วคุยจ้าดอกไอ้ดอกคนนี้จ้าว่าเลยจ้าเลยสิคนนี้จ้าจ้ามาท่องกูว่าเช่าเสียมาแต่แค่ตัวรู้ว่า
พยายาม
อะไรกันเราสิครับพยายามมองจริงอะไรเดี๋ยวไอ้ชิงชาเราแบบเกะต้องเหมือนกันเดียวเราพี่รอตัวเราเนี่ยดีปีนี้ดีเด็ดหายกูเชื่อชื่อนี่ตรงนี้สิดีแต่สิ่งดีไหนยังไม่เป็นอะไรกูเชื่อที่ตัวเราเนี่ยแต่ตัวแบบลึกลับอะไรปีนี้ชิงนี่ชัดอะไรที่จริงเนี่ยเราบอกปีดูเนี่ยปาร์ตี้ปูวิสิลงอะไรเนี่ยตัวรู้จักปีดูอะไรติดอะไรตัวกูไม่แน่สิครับตัวสิครับเราตัวพี่ตั้งนานไปแล้วสิเราไม่เสียตัวมันมีลงลงไม่ชิลกูอะอันนี้เป็นนาชีเราไปยาเราติ้งมาจ้าวเปียวเลยแต่เนี่ยเราเตรียมมาตัวนี้มาการีกูเนี่ยสิไหลตัวเต็งเองเลยดีเต็งยูนี่เนี่ยดิจะไหลเลยอันนี้ฮะตัวนี้เป็นที่เราเรียนสุดเลยอะนั่นไงนั่นจะกว่าจะท่องกว่ามาจากกูมาตัวที่อันนี้จะชูที่อุลิบาจันบุกของเราไม่เอาฟิวมิโนเราเปลี่ยนฟัดดอที่เดิมนี่แพ้แข่งกงแพ้แข่งอะไรมิโนชูช่วยสุดดอตัวท็อปไคโนมาท็อปตัวเราดูที่ชูปากว่าเลยสิเดี๋ยวปนมาลงตัวมาดาจูเรียตัวมาดาโออันแบบนี้สุดละอันนี้ฟัวเดียตัวมาดาตัวเราโอมาเนี่ยจะรู้สักดีหรอเว้ยที่เส้นเราจะทิ้งติ้งเนี่ยด้วยสิในงานจำมาลีเป็นงานที่สนุกดีเลยน้องพี่ตัวช่วงจ้าวอะไรเนี่ยเนี่ยเส้นมันเนี่ยเราช่วงจ้าวอะไรช่วงมาเนี่ยสนุกดีสิเนี่ยน้องคู่จะน้องเข้าใจเนี่ยน้องสิจะรู้แล้วแมนเดล่าแมนเดล่ารู้ละลุยอะติมยาละทำไมแมนเดล่าที่มาวายอย่างนี้เด็กที่เขาโตแล้วลุยเด็กง่ายเลยสิคุณน่ะบอกเลยดีวอเตอร์ซิสลูซ์วะซิสลูซ์ส่วนยังแมนเดล่าโอ้ตัวไกลลุยเด็กเด็กมินว่าตัวเจ็บอุบัติปัญญาตัวเจ็บสุดหรอแม่เนี่ยนะจะรู้จังมาไปดิอุบัติปัญญาตัวเจ็บหรอเอา
ไปเล
ยจะมุ่งดีมาจังบุญยานะเจ้าแม่เนี่ยนะแพ้แค่ไหนหรอโอเคอุบัติมาจังบุญง่ายเรียนอะไรสิอินเตอร์เนชั่นแนลโอเคอินเตอร์เนชั่นแนลแคมเปญเนี่ยอุบัติมาจังบุญรู้ก่อนอะไรสิเ
อาไ
ปดิบุญยานโตหรอไอ้ลูกไม่ส่งมาสิไอ้นักเรียนเนี่ยนี่ยานี่สาบอภิโรดูดูยังไม่ถูกละ
เอาไปกูเปล่าผมพัดเด็กมาสุดที่ก็เป็นปฏิทินมูจูสูบุรุวารุสนาเลยแต่มันเป็นเราแทนตัดหรอเอ็มมาแทนกูอู้สาวในแค่เนี่ยเนาะเขาสองดีปะเนาะแต่เขาสองดี
นั่นโจ้สรุปส่วนใหญ่ตัวอะไรรถแต่ยังเนี่ยจะรู้จังมาแบบนี้นะจ๊ะที่ University of Bedwater รู้ตู้ก็จะโจ้สรุปว่า
เอา
ไปนอนชิดยาเลยจ๊ะตู้เป็นยังไงจริงๆเลยเราที่ชิดเลยส่วนเราซึ่งเราจะก้าวหน้าที่อุลิบาจันบัวกูมาตู้ต้องจะสายยาเลยดูชิดเลยจ๊ะตู้ยังไงไปดิต่อไปคงต้องได้เชิญพาร์วีก่อนแต่อันเดนเนี่ยเซนจ้าสุดเนี่ยเนี่ยเนี่ยเส้นแม่เล่นเล่าว่าลูกเด็กอุ้มอยู่เลย
โอเค
ตู้เป็นนิยาท่าเลยติดสายชิด
โอเคโอเคกูส่วนในที่จะตัวเกเรดูการอ่ะด็อกเตอร์มิวในเช็ปาร์ดโอเคนี่จะมาเนี่ยเนี่ยดูเพื่อที่จะได้กูเบี้ยวในมาเสดูสูดังเนี่ยที่เสียงกูจะมาเวนิโกชอบยาเสียเช่นนั้นจะมาอุปมา
ဥဒမတာဆွေမျိုးဆွေမျိုးတင်ပြပေးခဲ့တာပါရှင်။ VOE ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို ည10:00 နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်
။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOE Bamise app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOE Bamise လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုရုပ်သံတွေပါတွဲဖက်တိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါ်ပေါက်ခဲ့တဲ့မြန်မာသတင်းတွေကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံဒီမိုကရေစီပြောင်းလဲထွန်းကားရေးမဟာဗျူဟာတရက်ချမှတ်နိုင်မဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDA ကိုသမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်မြန်မာစစ်တပ်အတွက်လက်နက်တင်ပို့တာတွေကိုဥရောပသမ္မတ EU ကတားဆီးဖို့အစဉ်သင့်ရှိနေပါပြီဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံဒေတာအတော်များများမှာဒေတာကကာကွယ်ရေးတပ်နဲ့စစ်တပ်ကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့် OA စုခွာထွက်ပြေးရသူနေစဉ်တိုးလာပါတယ်ဒီလိုဒီဇင်ဘာလနောက်ဆုံးပတ်အတွင်းပေါပောက်ခဲ့တဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းခမောင်းနဲ့နန်းလောင်တို့စူးစီးတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့ပတ်သက်လို့အမေရိကန်အစိုးရဆောင်ရွက်သောအချက်တွေကိုကဏ္ဍတစ်ခုအဖြစ်ဖြည့်ဆွတ်ဖော်ပြထားတဲ့အမေရိကန်နိုင်ငံကာကွယ်ရေးဆိုင်ရာဥပဒေ NDAA ကိုသမ္မတဂျိုးဘိုင်ဒန်ကဒီဇင်ဘာ29ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကိုတရားဝင်အတိအမှတ်ပြုထောက်ခံဖို့မြန်မာစစ်တပ်ကိုတန်ခတ်အရေးယူဖို့မြန်မာနိုင်ငံတွင်အယက်သားအစိုးရအုပ်ချုပ်မှုအောက်မှာဒီမိုကရေစီနိုင်ငံပြန်လည်ဖော်ဆောင်ဖို့မြန်မာစစ်တပ်ကချိုးပေါက်တဲ့ရာဇဝမှုတွေကိုအရေးယူသွားနိုင်ဖို့ဆားတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့မဟာဗျူဟာတွေကိုသမ္မတဘိုင်ဒန်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုရက်60အတွင်းတင်ပြရမယ်ဆိုတဲ့အချက်လည်းဒီဥပဒေမှာပါဝင်ပါတယ်။ဒါအပြင်အမေရိကန်နိုင်ငံခြားရေးဌာနအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ဖဏာရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကအရာရှိတွေအနေနဲ့မြန်မာနိုင်ငံနဲ့တက်ဆိုင်တဲ့မူဝါဒတွေနဲ့လုံခြုံရေးဆရာကိစ္စရပ်တွေနဲ့ဆိုင်တဲ့ဖြစ်အပေါ်တိုတက်မှုတွေကိုပုံမှန်တင်ပြပေးသွားမယ်အချက်လည်းပါဝင်ပါတယ်။အမေရိကန်ကာကွယ်ရေးဆိုင်ရာအသုံးစရာဥပဒေမူကြမ်းနဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်တွေပါဝင်ဖို့အထက်လွှတ်တော် Republican လူနည်းစုခေါင်းဆောင် Mitch McConnell ကဦးဆောင်ရေးဆွဲထည့်သွင်းခဲ့တာပါ။အဲဒီဥပဒေမူကြမ်းနဲ့မှာမြန်မာစစ်တပ်အပေါ်ဖိအားပေးရေးဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအတိအမှတ်ပြုရေးဆိုတဲ့အချက်တွေလည်းပါဝင်တယ်လို့မစ္စတာမကောနဲကပြောပါတယ်
။မြန်မာနိုင်ငံတွင်အကြမ်းဖက်လုပ်ရက်တွေကိုစစ်တပ်ကအရှိန်မြှင့်လုံဆောင်လာနေတဲ့အတွက်မြန်မာနိုင်ငံကိုနိုင်ငံတကာကလက်နက်တင်ပို့ရောင်းချမှုပိတ်ပင်ကန့်သတ်တာအပြင်တခြားဒဏ်ခတ်အရေးယူမှုတွေလုံဆောင်ဖို့အစီအစဉ်ရှိနေပြီလို့ဥရောပသမဂ္ဂ EU ကပြောလိုက်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေအရှိန်မြှင့်ဖြစ်ပေါ်လာနေတာကြောင့်လက်နက်တင်ပို့ရောင်းချမှုအပါအဝင်နိုင်ငံတကာကကြားဝင်ဟန်တားမှုတွေလုံဆောင်ဖို့လိုအပ်နေပါပြီ။မြန်မာစစ်တပ်ပေါ်ဒဏ်ခတ်အရေးယူမှုတွေထပ်မံလုပ်ဆောင်မှုအတွက်လည်း EU ကအစီအစဉ်ရှိနေပါတယ်လို့ EU နိုင်ငံကြားရေးမူဝါဒအရေးယာအကြီးအကဲဂျိုးဆက်ပေါ်ရက်ကဒီဇင်ဘာ30ရက်ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာပါ
။ကြားပြင်းနယ်မှာလူ35ယောက်တပ်ဖြတ်မိရှုခံရတဲ့ဖြစ်အတွက်ပြစ်တင်ရှုံချတဲ့နေထွက်လာပါတယ်။ UNICEF ကုလသမဂ္ဂကလေးသင်ငယ်ရမငွေအဖွဲ့ကအဲ့ဒီဖြစ်အတွက်တုံ့လုံမိကြောင်းဒီဇင်ဘာ28ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတေဆုံသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦး၁၀ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်9နှစ်နဲ့6နှစ်ကြားကြားမှကိုယ်ကွယ်ပြပြမသိရသေးတဲ့ကလေးငယ်တူတို့လည်းပါဝင်တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးပြီးတော့လွယ်ကော်ရုံးမှပြန်လာတဲ့သူတို့ဖွဲ့ရဝန်ထမ်းတဦးလည်းတေဆုံတဲ့အထက်ပါသွားတယ်ဆိုတာကို Save the Children အဖွဲ့ကဒီဇင်ဘာ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပါတယ်။ဒီဖြစ်ရပ်ကိုအများဆုံးစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့ UNICEF ကတောင်းဆိုပါကြောင်း Save the Children အဖွဲ့ကတေဆုံသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဝန်ထမ်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းကြားပြင်းတဲ့အပါဝင်မြန်မာနိုင်ငံတလွားကရစ်ဆက်ကြမ်းကြုတ်တဲ့လိုအပ်တဲ့အတွက်တာဝန်ရှိတဲ့စစ်တပ်ကိုလက်နက်တင်ပို့မှုတွေတားမြစ်ဖို့ဒီဇင်ဘာ28ရက်နေ့မှာပဲထပ်ပြီးတော့တိုက်တွန်းခဲ့တာပါကြားပြင်းနဲ့မှာခရစ်စမတ်အကြိုနေ့ကလူအစုလိုက်ပြုံးလိုက်တက်ဖြတ်ခံရတဲ့အပေါ်မှာလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်ကကြေညာချက်ထုတ်ပြစ်တင်ရှုံချခဲ့ပါတယ်အပြစ်မဲ့ပြည်သူတွေနဲ့သူသားချင်းစာနာမှုလုပ်ငန်းလုပ်ကိုင်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဟာလက်ခံနိုင်စရာမရှိသလိုဒီလိုရက်တွေအတွက်စစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ဆောင်ရွက်ဖို့အရေးကြီးလိုအပ်နေပြီလို့လည်းဝန်ကြီးပလင်ကင်ကပြောပါတယ်စစ်ကောင်းစီကတော့ဖရူဆိုမြို့နယ်မှာလုံခြုံရေးဆောင်ရွက်နေတဲ့တပ်ဖွဲ့တွေကိုတရားခံလက်နက်ကင်အဖွဲ့တွေကစတင်တိုက်ခိုက်လို့ပြစ်ခတ်ဖမ်းဆီးခဲ့ကြတဲ့တင်ထုတ်ပြန်ခဲ့ပေမဲ့မိရှို့ထားတဲ့အလောင်းတွေနဲ့ပတ်သက်လို့ပြောဆိုထားတာတော့မရှိပါဘူး
ဆရာနာသိမ့်ပြီးနောက်ပိုင်းဖန်စီတရားစွဲခံထားရတဲ့အစိုးရအရာရှိတွေဝင်ကြီးတွေနဲ့အမှုပညာရှင်တွေအခုရက်ပိုင်းတွင်ပြည်တံတွေချမှတ်ခံရပါတယ်။ NLD အစိုးရလက်ထက်ကမကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုအကြမ်းဖက်လိုက်စားမှု၆မှုအတွက်စစ်ကောင်စီကထောင်ဒဏ်18နှစ်ချမှတ်လိုက်ပါတယ်။ဒေါက်တာအောင်မိုးညိုကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာသီတက်ကြီးပုံမှန်905ခါခွေးနဲ့ဇွန်လထဲမှာအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်ချမှတ်ထားတဲ့အတွက်အခုပြစ်ဒဏ်နဲ့ပေါင်းလိုက်ရင်ထောင်ဒဏ်စုစုပေါင်းအနှစ်20ကြာခံထားရပါတယ်။တခြားဆွဲချက်တွေလည်းရှိနေပါသေးတယ်။တခါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘူအလုံမှုဆောင်ကော်မတီဝင်တူဖြစ်တဲ့ဦးဟန်တာမြင့်ဒေါက်တာမျိုးညွတ်နဲ့ဦးသိန်းဦးတို့ကိုရန်ကုန်အင်းစိန်ထောင်တွင်တရားရုံးကနေဒီဇင်ဘာ30ရက်နေ့ကထောင်ဒဏ်2နှစ်စီပြစ်ဒဏ်ချမှတ်ခဲ့တယ်လို့သူတို့ရှေ့နေတွေကအတည်ပြုပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာမကြခဏတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာ30ရက်နေ့ကခရီးရန်ဖျားရှိကိုကြောင်တကြောင်နဲ့နေအိမ်90ကျော်မိလောင်ကျွမ်းခဲ့ပါတယ်။ထန်တလန်မြို့မှာစက်တင်ဘာလကလေးကဆက်လို့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေပြီးနေအိမ်တွေမကြခဏမိရှုခံရတာမှာဒီဇင်ဘာ30ရက်နေ့ကလည်းထပ်ပြီးတော့နေအိမ်တွေမိရှုခံရတာပါ။စက်တင်ဘာလကလေးကဆက်လို့ခုချိန်ထိထန်တလန်မြို့မှာနေအိမ်တွေမိရှုခံရတာ10ကြိမ်ထက်မနည်းရှိနေပြီးနေအိမ်ပေါင်း650ကျော်မိလောင်ခဲ့ပါတယ်။မြူကန်တွေကတော့တိုက်ပွဲတွေစဖြစ်ခဲ့တဲ့အချိန်ကလေးကဘေးလိုရာတိမ်းရှောင်နေကြတဲ့အတွက်ထန်တလန်တမျိုးနယ်လုံးကပြည်တွင်းဒုက္ခတွေတောင်းချီရှိနေပြီးစားရည်တောက်ရည်ခက်ခဲရှိနေတာပါ
ချင်းပြည်နယ်နဲ့ကယားစကိုင်းတိုင်းထက်ကကလေးမျိုးနယ်ထက်မှလည်းဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်ရွာပေါင်းစုံကထွက်ပြေးရတဲ့ပြည်သူထောင်ချီရှိတယ်လို့ကလေးမျိုးလူမှုကွန်ရက်အဖွဲ့တွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဖို့ချုပ်ဇော်မင်းတို့ကတော့ဟာခါလေးကြီးပါဖက်မှာကလေးကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့အကြအဆုံးမရှိဘူးလို့ပြောပါတယ်ချင်းပြည်နယ်စကိုင်းတိုင်းမကွေတိုင်းတို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအပြန်အလှန်တိုက်ခတ်မှုတွေရှိနေတယ်လို့ပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်ရတဲ့နေရာတွေကိုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်
RS ော်ဘာပြပြောင်စု UAE နိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron ရောဂါပိုးသစ်တွေ့ရှိခဲ့တယ်လို့စစ်ကောင်စီရဲ့တမ်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်နေ့အင်ကာနေတော့ကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကုသရေးစင်တာတွေမှာတမတ်ရက်အတွင်းစောင့်ကြည့်ပြီးတမ်းမာရေးအခြေအနေကောင်းမွန်လို့အိမ်ပြန်ခွင့်ပြုလိုက်တယ်လို့တမ်းမာရေးဌာနကပြောပါတယ်။မြန်မာအိမ်နီးချင်းနိုင်ငံတွေမှာ Omicron ပိုးသစ်ကူးခံရသူများပြားတွေ့နေရပြီးမြန်မာလူထုကြားကြေကြေပြန့်ပြန့်ကူးစက်မှုမရှိသေးပေမဲ့လည်းပြည်သူတွေမပေါ့ဆဖို့ကျန်းမာရေးတာဝန်ရှိသူတွေကတတိပေးနေကြပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာတော့ Omicron ပိုးသစ်ကိုကိုဗစ်အားဖြင့်ကာကွယ်ဆေးနဲ့ကာကွယ်နိုင်ဖို့တိုက်တွန်းနေကြပေမဲ့မြန်မာနိုင်ငံမှာတော့အားဖြင့်ဆေးမတိုင်ခင်ထိုးရတဲ့ကာကွယ်ဆေးအပြည့်ထိုးပြီးသူက15သန်းပဲရှိပါသေးတယ်။ကိုဗစ်ကာကွယ်ဆေးပထမတစ်လုံးထိုးနိုင်ဖို့စောင့်နေသူတွေလည်းအများအပြားရှိနေစေဖြစ်ပါတယ်။
ဒီလိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့2021ရဲ့နောက်ဆုံးပတ်ထိပ်တန်းသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်းတို့ကပြပြပေးခဲ့တာပါအခုဆက်ပြီး2022ခုနှစ်ရဲ့အားကစားသတင်းတွေကိုပြပြပေးပါမယ်2020တိုကျိုအိုလံပစ်တိုက်ပွဲနဲ့ယူရို2020ဥရောပဖလားပြိုင်ပွဲအပါအဝင်မက်ဆီနဲ့ဘာစီလိုနာအသင်းကနေထွက်ပြီး PSG အသင်းကိုကြောင်းရွှေ့သွားတဲ့ကြောင်းရွှေ့သွားတာစတဲ့ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနဲ့ကမ္ဘာတဝန်းကအားကစားသတင်းတွေကိုကိုရန်နိုင်ကကိုကြော်ကြော်သိန်းနဲ့အတူတင်ဆက်ပေးပါမယ်ရှင်
2021ခုနှစ်ကတော့ကုန်ဆုံးသွားခဲ့ပါပြီ။ဒီ2021ခုနှစ်ဟာမြန်မာနိုင်ငံအတွက်ရောကမ္ဘာကြီးတစ်ခုလုံးအတွက်ပါအပြောင်းအလဲတွေစိန်ခေါ်မှုတွေအပြည့်နဲ့ထူးခြားတဲ့နှစ်တစ်နှစ်ဖြစ်ခဲ့သလိုအားကစားလောကအတွက်လည်းထူးခြားတဲ့နှစ်တစ်နှစ်လို့ဆိုရမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်2020ခုနှစ်အတွင်းကမ္ဘာတစ်ဝှမ်းမှာကျင်းပဖို့စီစဉ်ထားတဲ့နိုင်ငံကအားကစားပြိုင်ပွဲတွေကိုရွှေဆိုင်တာတွေဖြတ်သိမ်းတာတွေလုပ်ခဲ့ပြီးတော့ဒီတဲကအထင်ကြီးရပြိုင်ပွဲတွေဖြစ်တဲ့2020တိုကျိုအိုလံပစ်ပြိုင်ပွဲ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကိုလည်း2021ခုနှစ်ကိုရွှေ့ပြီးတော့ကျင်းပခဲ့ရပါတယ
်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ဇွန်လ23ရက်နေ့တိုကျိုအိုလံပစ်အားကစားဝင်ကြီးမှာကျင်းပခဲ့ပါတယ်ကျန်ပွဲကိုတနည်းဆွေဆန်းခဲ့ပေမဲ့အခုနှစ်ကျန်ပွဲကျင်းပကနီးမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်နစ်တက်လာတဲ့အတွက်ဆိုရည်မှုတွေကန့်ကွက်မှုတွေအားကစားရော်တွေမှာကူးစက်မှုတွေရှိနေတဲ့ကြောင့်ပဲကျန်ပွဲကိုကျင်းပခဲ့ကြတာပါဒီဖွံ့ဖွဲခန္ဓာကူတော့ဂျပန်အီဂရစ်နာရိုဟီတိုဝန်ကြီးချုပ်ဆူဂါပြည်နစ်သမ္မတအီမန်နွယ်မက်ခရွန်အမေရိကန်သမ္မတကတော့ဂျီလ်ဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘော့ခ်စတဲ့ထိပ်ကြားထားတဲ့ကမ္ဘာကောင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အီဂရစ်နာရိုဟီတိုကမင်းကွန်းပြောကြားပြီးတော့2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတိုကျိုအိုလံပစ်အကစားကွင်းကြီးကအိုလံပစ်မီရှူလန်ကိုတော့ဂျပန်တင်းနစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းညှိပေးခဲ့တာဖြစ်ပါတယ်။အဲ့ဒီတိုကျိုအိုလံပစ်ပြိုင်ပွဲမှာတော့အမေရိကန်ကရွှေဒစိ39ခု၊ငွေဒစိ42ခု၊ကြေးဒစိ33ခုနဲ့ပထမရခဲ့ပြီးဒီဥနိုင်ငံကရွှေဒစိ38ခု၊ငွေဒစိ32ခု၊ကြေးဒစိ18ခုနဲ့ဒုတိယအင်ရှင်ဂျပန်နိုင်ငံကရွှေဒစိ29ခု၊ငွေဒစိ14ခု၊ကြေးဒစိ18ခုနဲ့တတိယရပြီးပထမဒုတိယတတိယအဆင့်လိုက်ရပ်တည်နိုင်ခဲ့ကြပါတယ
်။ယူရို2020ဥရောပဖလားဘောလုံးပွဲမှာတော့အီတလီအသင်းကပိုဆွဲသွားခဲ့ပါတယ်။အလီသင်းဟာခြေစွမ်းတည်တည်ငြိမ်ငြိမ်နဲ့ကစားနိုင်ခဲ့ပြီးတော့ပြိုင်ပွဲမှာဘိုးဆွဲဖို့ရေပန်းစားနေတဲ့တခြားနာမည်ကြီးအသင်းတွေကိုကြော်ဖြတ်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါဒီချိန်မှာထူးခြားတာကတော့ယူရိုပြိုင်ပွဲကျင်းပတာနှစ်60ပြည့်အထိမ့်မှတ်ဖြစ်နေအင်ရှင်နိုင်ငံဖြစ်နေတဲ့နိုင်ငံတွေကိုမရွေးချယ်ခဲ့ပဲဥရောပတဝန်းကမြို့ကြီး12မြို့မှာခွဲပြီးတော့ကျင်းပခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့ဒီယူရိုပြိုင်ပွဲကတော့ပြိုင်ပွဲအစမှာကလေးကမမျော်လင့်တဲ့အခြေအနေနဲ့ကြုံခဲ့ရပြီးတော့အဲ့တော့ကတော့ဒန်မတ်အသင်းကနာမည်ကြီးကွင်းလှည့်ကစားသမား Christian Eriksen ဟာ ဖင်လန်နဲ့ကစားတဲ့ပွဲမှာရုတ်တရက်နှလုံးရက်ပြီးတော့ကွင်းထဲမှာလဲကျသွားတာကြောင့်ကွင်းတွင်းမှာသာမကဒီပွဲကိုကဘာတော်ဝန်ရုတ်တန်ကနေကြီးရှုနေတဲ့သူတွေအားလုံးလဲတုံလုံးခဲ့ကြပါတယ်။ဒန်မတ်ကစားသမားအချို့ပါဝင်ဆေးဖွဲ့ကကွင်းတွင်းမှာရေးပေါ်ကူးသားမှုတွေနဲ့နှလုံးပြန်ခုန်လောင်အောင်လုပ်ပြီးတော့ဤဇာယဆေးငိုအမြန်ဆုံးပို့ဆောင်နိုင်ခဲ့တဲ့အတွက်နောက်ဆုံးမှာအရစ်ဆင ခဲ့ကြပါတယ်ယူရို2010ပြိုင်ပွဲမှာထူးခြားတာနောက်တစ်ခုကတော့ဘောလုံးဘွေအင်္ဂလန်အသင်းဖြစ်ပြီးတော့အင်္ဂလန်အသင်းဟာဒီပြိုင်ပွဲမှာ1966ကမ္ဘာဖလားနောက်ပိုင်းနိုင်ငံတကာပြိုင်ပွဲတွေမှာပထမဆုံးအကြိမ်ဖြစ်တဲ့ဖိုင်နယ်ကိုတက်လာခဲ့ပါတယ်ဒါပေမဲ့မထူးခြားတာကတော့အင်္ဂလန်အသင်းဟာနောက်ဆုံးဖိုင်နယ်မှာကိုကဂိုးအရင်သွင်းခဲ့ပေမဲ့နောက်ပိုင်းမှာဂိုးပြန်ပေးလိုက်ရပြီးတော့နောက်ဆုံးမှာတော့ထုံးစံအတိုင်းပဲပယ်နယ်တီနဲ့ရှုံးပြီးအီတလီအသင်းကဥရောပဖလားကိုဘိုးဆွဲသွားခဲ့ပါတယ်အခုတစ်ကြိမ်ချန်ပီယံဖြစ်သွားတဲ့အီတလီအသင်းရဲ့ထူးခြားချက်ကတော့အရင်ချိန်တွေမှာလိုအရန်ကိုနာမည်ကြီးတဲ့စူပါစတာကစားသမားတွေမပါဝင်ပဲတစ်သင်းလုံးကခြေစွမ်းတည်တည်ငြိမ်ငြိမ်နဲ့အသင်းလိုက်စုစည်းမှုအားကောင်းကောင်းနဲ့ကစားနိုင်ခဲ့တဲ့အတွက်ချန်ပီယံဖြစ်သွားခဲ့တာလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုပါအမေရိကဖလားဘောလုံးချန်ပီယံလူပွဲတွေကိုလည်းယူရိုပြန်ပွဲလိုပဲတစ်နှစ်ရွှေ့ဆိုင်းခဲ့ပြီးဇွန်လ13ရက်နေ့ကနေဇူလိုင်လ10ရက်နေ့ထိဘရာဇီးလ်နိုင်ငံမှာကျင်းပခဲ့တာပါမူလာတော့ကတော့အာဂျင်တီးနားနဲ့ကိုလံဘီယာနှစ်နိုင်ငံဥတွဲအင်ရှင်အဖြစ်ကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ကိုလံဘီယာနိုင်ငံမှာနိုင်ငံရေးပတည်ငြိမ်မှုတွေကြောင့်အင်ရှင်အဖြစ်ကရုတ်သိမ်းပြီးအာဂျင်တီးနားကပဲအင်ရှင်လုပ်ဖို့အစီအစဉ်ခဲ့တာပါဒါပေမဲ့လည်းအာဂျင်တီးနားမှာကိုဗီရောဂါကူးစက်မှုတွေတိုးလာတာကြောင့်နောက်ဆုံးမှာတော့ဘရာဇီးလ်နိုင်ငံမှာပြောင်းပြီးကျင်းပခဲ့ရပါတယ်။အာဂျင်တီးနားဟာအခြေအနေအရအင်ရှင်အဖြစ်ပြိုင်ပွဲကျင်းပခွင့်မရခဲ့ပေမဲ့ချန်ပီယံဖြစ်ပြီးကိုပါဖလားကိုတော့ကင်မြောက်ခွင့်ရလိုက်ပါတယ်။ဖိုင်နယ်ကိုဇူလိုင်လ10ရက်နေ့ကရီယိုမြို့ကကဘာကျော်မာရာကာနာဘောလုံးကွင်းကြီးမှာကစားတာမှာအာဂျင်တီးနားအသင်းကဘရာဇီးကိုတကူးကူးမရှိနဲ့နိုင်ပြီးဘရာဇီးမြေမှာအောင်ပွဲခံသွားခဲ့ပါတယ်။ဒါအပြင်အာဂျင်တီးနားအတွက်တော့ကိုပါအမေရိကဖလားကို1993ခုနှစ်နောက်ပိုင်းမှာပထမဆုံးအကြိမ်ပြန်ပြီးတော့အနိုင်ရတာပါ။အခုလိုအနိုင်ရသွားတဲ့အတွက်အာဂျင်တီးနားအသင်းနဲ့အတူဖလားရဖို့ဆိုတဲ့မက်ဆီရဲ့အိမ်မက်တွေလည်းပြည့်သွားခဲ့ပါတယ်။
ဥရောပတော်ဝန်ကဘောလုံးပွဲတွေမှာတော့ Champions League မှာအင်္ဂလန်ကနှစ်သင်းဖိုင်နယ်မှာတွေ့ပြီးတော့ Chelsea က Manchester City ကိုတကူးကိုမရှိနဲ့အနိုင်ရပြီး Champion ဖြစ်သွားပါတယ်။ဒါဟာ Chelsea အတွက်တော့ Champions League ကိုဒုတိယအကြိမ်ရတာဖြစ်ပါတယ်။ပိုလမကစားတဲ့ Europa League Final မှာတော့ Spain က Villarreal က Manchester United ကို Penalty နဲ့နိုင်ပါတယ်။တစ်ဖက်တစ်ဂိုးစီနဲ့တည်းဖြစ်နေတဲ့အတွက် Penalty ကန်နာမှာ Villarreal က19-10ဂိုးနဲ့နိုင်ရပြီးတော့ Champion ဖြစ်သွားလို့မန်ချက်စတာယူနိုက်တက်အသင်းဟာဖလားလက်မဲ့ဖြစ်ခဲ့ရပါတယ်။မန်စီးတီးအသင်းဟာချန်ပီယံလိဂ်မှာရှုံးပေမဲ့ပရီးမီးယားလိဂ်ဖက်မှာတော့ချန်ပီယံဖြစ်ပြီးအမပေးချန်ပီယံဆုကို9ချိန်မြောက်ရသွားခဲ့ပါတယ်။ဒါဟာမန်စီးတီးအသင်းဂွာဒီယိုလာလက်ထက်မှာပရီးမီးယားလိဂ်ဖလားကိုတတိယအချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်။စပိန်ဘက်မှာတော့အက်တလက်တီကိုမက်ဒရစ်အသင်းကနာမည်ကြီးရီယယ်မက်ဒရစ်နဲ့ဘာစလိုနာအသင်းတွေကိုကျော်ဖြတ်ပြီးတော့လာလီဂါမှာချန်ပီယံဖြစ်သွားခဲ့ပြီးအီတလီမှာတော့အင်တာမီလန်က61မှတ်နဲ့ချန်ပီယံဖြစ်သွားတာကြောင့်ယူဗန်တက်အသင်း6နှစ်ဆက်တိုက်အနိုင်ရထားတာကိုလည်းရပ်တန့်နိုင်လိုက်ပါတယ်။ဂျာမနီမှာတော့ဘိုင်ယန်မြူနစ်ကချန်ပီယံဖြစ်သွားပေမဲ့ပြင်သစ်မှာတော့လီလီသင်းက PSG အသင်းကိုကျော်ပြီးတော့နောက်ဆုံးနေ့မှာအမပေးချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
။2021ခုနှစ်မှာဘောလုံးအားကစားလောကနဲ့ပတ်သက်ပြီးတကမ္ဘာလုံးကိုတုံ့လုံအံ့အားသင့်သွားစေတဲ့သတင်းကတော့မက်ဆီနဲ့ဘာစီလိုနာတို့လမ်းခွဲလိုက်တဲ့တဲ့င်ပါမက်ဆီဟာအာဂျင်တီးနားနဲ့အတူဖလားရခဲ့လို့သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပေမဲ့တစ်ဖက်မှာတော့ဘာစီလိုနာနဲ့မမျောလင့်ပဲလမ်းခွဲလိုက်ရပါတယ်ပြီးခဲ့တဲ့ဒီနှစ်ကျော်ကအဲ့ဒီအချိန်အသင်းဥက္ကဋ္ဌဖြစ်တဲ့ဘာတူမူနဲ့အဆင်မပြေတာကြောင့်အသင်းကလည်းထွက်ဖို့လုပ်ခဲ့ပြီးမှအသင်းကထွက်ခွင့်မပေးခဲ့တာကြောင့်မပြောင်းပြစ်ခဲ့ပေဘာစီလိုနာမှာဘောလုံးရာသီတရားသည်ဆက်နေခဲ့ရတာပါဒါပေမဲ့လည်းနောက်ပိုင်းမှာတော့သူနဲ့အတင်းကြမှာပြည်လည်မှုပြန်ရပြီးဘာစီလိုနာမှာဆက်နေဖို့အတွက်နှစ်ဖက်စလုံးကသဘောတူပြီးမှဘာစီလိုနာအတင်းရဲ့ဂန်နောင်ငွေကြေးအခြေအနေကြောင့် လာလီဂါရဲ့စီးမင်းတွေနဲ့မကိုက်ညီတဲ့အတွက်မက်ဆီဟာဘာစီလိုနာအသင်းမှာဘယ်လိုမှစာချုပ်တန်ထပ်တိုးပြီးဆက်ကစားလို့မရပဲအသင်းနဲ့လမ်းခွဲလိုက်ရတာပါအဆိုးဆုံးကတော့အဲ့ဒီအချိန်မှာမက်ဆီနဲ့ဘာစီလိုနာဟာစာချုပ်တန်ပြည့်သွားတဲ့အတွက်ဘာစီလိုနာအသင်းဟာအသင်းရဲ့တမိုင်းတစ်လျှောက်သူတို့ရဲ့အကောင်းဆုံးကစားသမားဖြစ်တဲ့မက်ဆီကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်ဆုံးဆုံးလိုက်ရတာဖြစ်ပါတယ်တကယ်လို့သာဘာစီလိုနာအနေနဲ့မက်ဆီကအသင်းကနေထွက်ဖို့ပြောတဲ့အချိန်မှာထုတ်ပြောခဲ့မယ်ဆိုရင်တော့အဲ့ဒီအချိန်မှာအနည်းဆုံးပေါင်စတာလင်တန်းနေရာကနေပေါင်စတာလင်တန်း300ကျားရမယ်လို့အတော်များများကခံမှန်းကြပါတယ်ဘာစီလိုနာအတွက်ကတော့မက်ဆီနဲ့လမ်းခွဲလိုက်ရတာဟာအားကစားပိုင်းမှာလည်းအကြီးအကျယ်ဆုံးရှုံးလိုက်ရတာဖြစ်တဲ့အပြင်မက်ဆီလိုကစားသမားမျိုးကိုပြောင်းရွှေ့ကြည့်တပြားတစ်ချမ်းမှမရပဲလက်လွတ်လိုက်ရတာဟာဘောလုံးသမားအပြောင်းအရွှေ့သမိုင်းမှာအကြီးမားဆုံးဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်နောက်ဆုံးမှာတော့ဂျင်သစ် PSG အတင်းကမက်ဆီကိုလာဆောင်ငွေတစ်နှစ်ကိုယူရိုငွေ36သန်းနဲ့နှစ်နှစ်စာချုပ်ချုပ်ဆိုလိုက်ပါတယ်ဒါ့အပြင်PSC အသင်းဟာ Real နောက်တန်းလူ Ramos ဒီလီကူသမား Netherlands ကွင်းလယ်လူ Wijnaldum နဲ့ညာနောက်ခံလူ Hakimi တို့ကိုလည်းခေါ်ယူခဲ့ပါတယ်မက်ဆီက PSC ကိုပြောင်းသွားချိန်မှာ Cristiano Ronaldo ကလည်းသူ့ရဲ့အသင်းဟောင်း Manchester United ကိုပြန်ပြီးတော့ပြောင်းသွားခဲ့ပါတယ် Man U က Ronaldo ကိုနှစ်နှစ်စာချုပ်နဲ့ချုပ်ခဲ့ပြီးရောင်းရွှေ့ခြင်းဖြစ်နေပေါင်12တန်းကနေ18တန်းလောက်အထိပြေးကြရပါလေ
Dennis Primary ဘက်မှာတော့2021ခုနှစ်က Djokovic ရဲ့နှစ်လိုပဲပြောရမှာဖြစ်ပါတယ် virus ကူးစက်မှုတွေကြောင့်ပြိုင်ပွဲစီစဉ်သူတွေကလည်းလိုက်နာမဲ့ COVID စီးကမ်းတွေကိုစနစ်တကျချမှတ်ခဲ့ကြသလို Australia Open မှာတော့ကစားသမားတွေအကုန်လုံးဟာရောက်တာနဲ့14ရက်ကြာတီးတန့်ခွဲနေရတာတွေကြောင့်ကစားသမားတွေအတွက်တော့အခက်အခဲတွေစိန်ခေါ်မှုတွေလည်းရှိခဲ့ပါတယ်ဒါမဲ့လည်းကမ္ဘာအဆင့်တဲ့ဂျိုကိုဗစ်ဟာမဲလ်ဘုန်းမှာကျင်းပတဲ့ဒီ Australian Open ကိုအနိုင်ရပြီးတော့၉ချိန်မြောက်ပိုဆွဲခဲ့သလိုပြင်သစ်မှာလည်း semi final မှာ Nadal final မှာ Sitsipas တို့ကိုအနိုင်ရပြီးတော့ပိုဆွဲခဲ့ပါတယ်။ဒါပြင်ဂျိုကိုဗစ်ဟာဗြိတိန်နိုင်ငံမှာကျင်းပတဲ့ Wimbledon ပြိုင်ပွဲမှာလည်းနောက်ဆုံး final မှာ Italy က Berrettini ကိုအနိုင်ရပြီးတော့ champion ဖြစ်သွားတာကြောင့် Grand Slam စုကိုအကြိမ်20မြောက်ရရှိသွားခဲ့ပါတယ်။ဒါကြောင့်ဂျိုကိုဗစ်ဟာဖက်ဒရယ်နဒေါတို့ Grand Slam Champion ဆုကိုအကြိမ်20စီးနဲ့အများဆုံးပူးတွဲတင်ထားတဲ့စံချိန်ကိုလိုက်မီသွားခဲ့ပါတယ်။နှစ်တစ်နှစ်ရဲ့ပထမဆုံးကျင်းပတဲ့ Grand Slam 3ခုကိုအနိုင်ရသွားတာကြောင့်ဂျိုကိုဗစ်အနေနဲ့ Career Grand Slam လို့ခေါ်တဲ့ Grand Slam 4ခုစလုံးကိုအနိုင်ရတော့မလားလို့ခမန်းပြောဆိုချက်တွေထွက်ခဲ့ပြီးမြန်မာပြည်မှာကျင်းပတဲ့ US Open မှာတော့ဂျိုကိုဗစ်ဟာနောက်ဆုံး Final မှာ Russia ကDaniil Medvedev ကိုရှုံးပြီးတော့တနှစ်အတွင်း Grand Slam 4ခုလုံးရတဲ့သူဖြစ်ဖို့အခွင့်အရေးနဲ့လွဲသွားခဲ့ပါတယ်။ဒါပြင်သူဟာဂျပန်နိုင်ငံမှာကျင်းပတဲ့ Tokyo Olympic ပြိုင်ပွဲမှာလည်း Semi Final မှာရှုံးသွားတာကြောင့် Golden Slam လို့ခေါ်တဲ့တနှစ်အတွင်း Grand Slam 4ခုနဲ့ Olympic ရွှေဆိပ်ကိုနိုင်ရဖို့အခွင့်အရေးနဲ့လည်းလွဲချော်သွားခဲ့ပါတယ်ခင်ဗျာ
။အမျိုးသမီးအားကစားပွဲတွေဘက်မှာတော့အမျိုးသားတွေဘက်မှာလို့မဟုတ်ဘဲ Grand Slam ပြိုင်ပွဲ4ခုကနေချန်ပီယံ၄ယောက်ထွက်လာခဲ့ပါတယ်။ဩစတြေးလျဥပမာဂျပန်နိုင်ငံကနာအိုမီအိုဆာကာကအနိုင်ရပြီးဇဒုတမြောက်ဂရန်ဆလမ်ဆုကိုရသွားခဲ့တယ်လို့ပြင်သစ်ဥပမာကိုချက်နိုင်ငံသူဘာဘူရာခရစ်တီကိုပါဝင်းဘယ်ဒန်ကိုဩစတြေးလျနိုင်ငံကအက်ရှလေးဘာဒီတို့ကပိုဆွဲပြီးနယူးယောက်မြို့ကအမေရိကန်ဥပမာဖိုင်နယ်မှာတော့ပြည်တိန်ကအမ်မာရာဒူချာနူးကကနေဒါကလိုင်လာဖာနန်ဒက်စ်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ဒါအပြင်1989ခုနှစ်ဝင်းဘယ်ဒန်ပြိုင်ပွဲမှာဂီတိန်ကဗာဂျီးနီးယားဝိတ်အနိုင်ရပြီးတဲ့နောက်ပိုင်းဂီတိန်နိုင်ငံသူတွေတဲကဂရန်ဆလမ်ကိုပထမဆုံးအနိုင်ရတာဖြစ်တယ်လို့ Open Era မှာလည်းစီးတင်းအဆင့်သတ်မှတ်ခြင်းမခံရတဲ့သူတယောက်ဂရန်ဆလမ်ကိုပထမဆုံးအကြိမ်အနိုင်ရတာဖြစ်ပါတယ်။
ကောင်းဒီတိုင်ပွဲတွေဘက်မှာတော့အဓိကမေဂျာဖလား၄ခုမှာချန်ပီယံတယောက်စီထွက်ပေါ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအော်ဂတ်စတာမှာကျင်းပခဲ့တဲ့ဒမတ်စစ်ကောင်းဒီပြိုင်ပွဲမှာတော့ဂျပန်နိုင်ငံသားဟီတကီမတ်ဆူယာမာကပိုဆွဲပြီးတော့ဂျပန်နိုင်ငံသားတွေထဲမှာမေဂျာပြိုင်ပွဲကိုပထမဆုံးပိုဆွဲတဲ့သူဖြစ်လာခဲ့ပါတယ်။ဒါပြင်အမေရိကန်ကဖီလ်မစ်ကယ်ဆန်ကတော့အသက်50ကျော်တော့မှ PGA ကောင်းဒီပြိုင်ပွဲကိုအနိုင်ရပြီးမေဂျာပြိုင်ပွဲကိုအနိုင်ရတဲ့သူစီးရင်ထဲမှာအသက်ကြီးဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ်။ Major Jai Mwai Re Re Ma America Ma Nau Song Gazaare US Open Gaudi Deep Jai Mwai Ma Ra Spain Ga John Ram Ga Naya Bi The Open Lo Khore British Open Gaudi Deep Jai Mwai Ma Ra American Ga Colin Morikawa Ga Suzu Bang Yai Chet 15 Jai Shoy Yai Bi Ro Champion Phit Twa Ke Ba Re Kaba Heavyweight Lightweight Jai Mwai Re Ba Ma Ra Britain Ga WBA WBO IBF Ne IBO Champion Anthony Joshua Ha Ukraine Ga Alexander Usyk Ko Amat Ne Shoun Bi Ro Champion Tarubu Wego Lelo Layabi, Kabalawe Kansi WBC, Heavyweight Champion Luwe Maro, Bredenga Tyson Furyga, American Ga, Deonde Wilder Go Naya Vido, WBC Champion, Chilage Mare Kamya.
Namaninga Maro, Kayogane, Sita Ana Dina Rizo, Olumuri Bawin, Avazade Murigu, Jenungalu, Pumman Dai, Chimpa Nangajim Mishigera, Pigayabare. Dabi, Sitaka Anadina Gu Gangwede Nine, the two Agazadamariga, Lay using a Dunima, Sebido Magazabu, Sontiagare, Pigere Milarunga, Japan and Yama, Kababalachi Zipwe Mangere, Yama Bolundinga, Janguma Fishan Oha, Siana Demu Gangwede Nine, Let Bong Jong Tong Sanajagebi, Japan and Yama, Kulungevare.
Until the government of the military government of
Australia ning nga myama yi gu ka sa da ma ku win the u ga le tu ni ne Tokyo Olympic pyan bwe ma win pyan je bi me ana de sit kaun si la au ma myama ning nga gu ku sa pyu bi pyan bu a si sin ni shi bu lo pyo lai bi lo de bait mawk ke
da mae le myama ning nga ga name chi chat taw ka sa da ma tatha tu sa ga ro Tokyo Olympic pyan bwe ma win yauk shin pyan ke ba de Tokyo Olympic Games မှာ တော့ တထား သူ စား အပါဝင် မြန်မာ နိုင်ငံ က အင်္ဂါ သမား 2 ယောက် ဝင်ရောက် ရှင်ပြိုင် ခဲ့ ပြီး အစော ပိုင်း အဆင့် တွေ မှာ ပဲ ပြုတ် သွား ခဲ့ ပါတယ် 2021 ခုနှစ် အတွင်း မြန်မာ အင်္ဂါ လောက အတွက် ဆုံးရှုံးမှု တစ်ခု က တော့ 8000 အာရှ နဲ့ အာရှ အင်္ဂါ ပြိုင်ပွဲ တွေ အပါဝင် ဖိတ်ခေါ် ပြိုင်ပွဲ တွေ မှာ မြန်မာ နိုင်ငံ အတွက် ရွှေစိတ်စုတွေ 30 လောက် ရယူ ပေး ခဲ့ တဲ့ နာမည် ကျော် ပြေးခုံပြစ် Champion Hong Mackinnon တွေ ကွယ်လွန် သွား ခဲ့ တာ ဖြစ် ပါတယ် ဘောလုံးပွဲတွေမှာတော့စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံစုစုကြီးဖလားဘောလုံးပြိုင်ပွဲမှာမြန်မာလက်ရေးစင်ဘောလုံးအသင်းဟာတီမောအသင်းကိုအနိုင်ရခဲ့ပေမဲ့စင်ကာပူဖိလစ်ပိုင်ထိုင်းအသင်းတွေကိုရှုံးပြီးတော့သရုပ်ထားတဲ့အုပ်စုအဆင့်ကနေပြုတ်သွားခဲ့ပါတယ်ဒီပွဲမှာထူးခြားတာတစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့စင်ကာပူနိုင်ငံမှာရှိတဲ့မြန
ူးခြားမှုတွေဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲ2021ခုနှစ်ရဲ့တနစ်တာအားကစားအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တဲ့ကိုကျော်ကျော်သိန်းတို့စူးစီးတက်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့စနေညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုဦးတင်မောင်တန်ဆက်ပြီးပြောပြပေးပါမယ်။
အိုမီကရွန်မျိုးကွဲဗိုင်းရပ်စ်ကူးစက်မှုကြောင့်နိုင်ငံတော်တော်များများမှာနှစ်သိက္ခူပွဲတော်ကျင်းပပုံကိုကန့်သတ်လျှော့ချလိုက်ကြပါတယ်။နေဟောင်းကုံနှစ်သိက္ခူကဏ္ဍမှာမြန်မာပြည်သူတွေနဲ့အတူတသားလည်းရှိနေကြောင်းကုလသမဂ္ဂအသွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်လိုလီဟေဇာကမြန်မာပြည်သူတွေကိုတုတ်ခွန်းဆက်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာလက်တော်ရင်ဆိုင်နေရတဲ့အချက်သေးတွေကိုလည်းမြန်မာပြည်သူတွေဥဆောင်ဖြည့်ရှင်းနိုင်မှုမျှော်လင့်တဲ့အကြောင်းပြောကြားခဲ့ပါတယ်။ရုရှားနဲ့အမေရိကန်တို့ဟာစစ်ပွဲစီကိုခြေတရန်ပုံနီးသွားကြပြီလို့ယူကရိန်းနိုင်ငံရေးသုံးသက်သူတွေကတောက်ချန်လေးကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ပြီးတဲ့နောက်နောက်နိုင်ငံတွေကပိတ်ဆို့ရေးယူယူရာတွေကိုအာခံဖို့ဆင်သင့်ရှိနေကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြသခဲ့တယ်လို့ယူကရိန်းသုံးသက်သူကပြောကြားလိုက်ပါတယ်။ဒီကုကိုဗစ်အခြေအနေနဲ့ပတ်သက်လို့ဒီကမ္ဘာလုံးမှာကိုဗစ် -19 တွေ့ရှိတာ188ဒသမ2တန်းရှိသွားပြီလို့ဂျော်ဒန်ဂစ်စတက်ကလိုရဲ့ကိုရိုနာဗိုင်းရပ်စ်သတင်းရင်းမြစ်ချန်နယ်ကစနေနေ့ကထုတ်ပြန်လိုက်ပါတယ်။
သတင်းအစီအစဉ်ကိုဦးတင်မောင်တန်းပြပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရနိုင်ဖြစ်ပါတယ်ဆပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုနဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်ကျွန်မကအလိမ်ပါပါဒီညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပေးခဲ့တာပါ VOA American တန်ရဲ့စနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေအတန်းလှည့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုတော့နားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မြန်မာပြည်သူပြည်သားများအားလုံးအတွက်ကံကောင်းခြင်းတွေယူဆောင်လာပေးနိုင်မဲ့မင်္ဂလာရှိသောနှစ်သက်လေးဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.